to the Voice of America in Burmese.
Mingla Meneke Masha, Washington Mirror VOA American Tangani, Natan Sashikuni, April La Goye, Taninani Nenekin Sisingo, Nemasanoje Menet Chong Nagani Kunanaiti, Line Domita, Donsen, Laze, Laze Shitugani, Dayak Tolit, Bamawa, Dabi, Internet website, Facebook Ganile, Dayak Nasin, Nijabarish. Jama, Injinima.
Minglavashin, Jama Kimutapa, Dimenekin, the name Goku Jotin, and Dujinia Bimaba. Nuclear Pathane, but the Bimia Kuriaga, American Sunny Lure Sanari, Shinijang, American Yashi Jiduga Pio Jacobari, Syria Matarulan and attack I carry upon my Russia, Tamran, Iran Logo, American Tamraga, Pitan Lepari, Kula Tamaga, Dream Mujoha, Teo Nangago, Yashinivari, Dilo Tujar at the Rinne de Jamarama Engine.
Kamavish, the rain season, now Maro, Time Man is a gap. Sejua Siri, Samadan, Tolo Mugu, Nainimbo, Nemago, Tain Suyaga, a down jalai de, a down Nasin Abushibare, Eddie Namaro.
Sending Long Shibi, Yoshiunle, Pay Lai Bare, Nam Yuma, Sazaini Sole, Sazau Sine, Imitan Nevare,
Dagaro Mogo, Nishi Abdi, a two the name Sama Sisingu, Dinset Kama, a piece of Nasin Abushibare, Eddie Namale, a da the Jankala address, date the Chin de Boku, Tolin Bibu Shibare. ดาပြင်မြန်မာပြည်ကပေးစံအများဦးစီသူအောင်မြင့်ရဲ့မြန်မာအရေးတုံးသက်ချက်နဲ့ထူးခြားဆမ်းရသတင်းများအစီအစဉ်ကိုလည်းထုတ်လွှင့်ဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပါအောင်ရှင်
နျူကလီယာဖြတ်သိမ်းရေးနဲ့ပတ်သက်ပြီးမြောက်ကိုရီးယားကနေ American Piranha Sunil or Sana Shinirelo, American Chiran Yashi Jiduga, Tening Renema Pyoja Lake Bari, Daha, Myokuria Gonsan, Kim Jong Unga, Tamara Donald Trump, Twisson Lure, Sana Shirelo, Piget Lagre, Pyoja Ketching, Sapi, Myokuria Paga, Twisson Lure, Sanaha, Guri Shini Zebesura, Parmazon, Champion, Tidi Tada Piata Lita Pipari, Tamara Trump Garo, Mila Gongima, Myokuria Gonsan, Kim Net Twisson Lubare, Lupioge Bari, Tabime, Benia Matrime, Pakis has Sunu Mesura, Bowen, Sunu Penepate, a daisy, a chelet rigor, goody, tede chajamatia, debabu. American Yashi regard, American and Myokuria Suaru Jack, he was set to him, who she get it, Lupiobari, Korea Johnson did a nuclear len, a kins in it, Tamara Trump got a mirror, down so get up. A young arm, Myokuria got to go see why peso, Dankamuri, P. Shop, baby, San Eka, Kuni Payme, soin, a piano in a two, a nuclear len, a season, just sign payme, look, greedy, bigger, as she be me, Berungam, her, greedy, babu.
Syria and your mother do say, Yes, you must have come to who to Russia, the Mara Vladimir Putin, Iran and Dugu. The Mara Donald Trump got the name Nima, Jidin Shochabi, Gimas or Pian Pisa, Melu, Kaima Piola Bari. Eight I came with my Lou Liz at him at the Somare. The Mara Putin, Russia and Iran and Uha. The race and Asaku, Tokan Jaresu be Russia calls on go, the Mara Trump got Shasha Papa, Diet, Jidin Shochataraba. Dambu Gigi Pian Pia Melule, Tritama, the Mara Trump, Tosho Yira Rita Kuma, Piotavari. Sibet top and a debut year to Niyaku Chachimpuma, Peru John Chema Machide, Nota Luda Pitukabe, Sesso Puelu, the Maratranga Shibari. American Bega, Beludumbia Lusa Mesura, the Maratranga Mabiobo, Tabime, Amimi Lunjo Yene, Jampewara, Damjani, Jambipoku, Thomas Bosot Garo, Belu Nilanguma, Pechamata Ulu, ABC, Trintanago Piovari. Tahapi, Siriama, Lungered and Higa, Tadulun at Dakamu, Nordkupi Bidenau. Don't you need Pickaboo, the Maratranga, may bigger than you, don't you need Decada, Tapianine, Esure at the Bobabe?
Kabasiway, a chiso, Nangani, Nakupiate, American, at Yoducha, Dollar, Billiam, Jan, Chippy, Piana, Connor, Duke, Alpotra, Change on Murine, Tamatin, Yimicha, Pianemu, Pietaku, Shilama, Pija, American, Tamara, Donald Trumpka, Hogan, Tolibari, American, Tamaraga, Dia, Chelade, Tomo Piobime. တရုတ်ဟာသူ့ရဲ့ဂုံသွေးဆိုင်အတားအဆီတွေကိုဖယ်ရှားပေးလိမ့်မယ်လို့ပြောတယ်လို့ဘာကြောင့်လဲဆိုတော့ဒါမှန်ကန်တဲ့လို့ရဖြစ်တဲ့အတွက်လုံမှာဖြစ်ကြောင်းပြောပါတယ်အခွန်ကောက်တာဟာအပြန်အလှန်အပေးယူသဘောမျိုးဖြစ်ပြီးဉာဏ်ပညာအခြေပြုပစ္စည်းမူဝံခွင့်နဲ့ပတ်သက်ပြီးသဘောတူညီချက်တွေလှုပ်လာနိုင်ကြောင်းနဲ့ဒါဟာနှစ်နိုင်ငံစလုံးအတွက်တိုက်ကောင်းတဲ့အနာဂတ်ဖြစ်တယ်လို့လည ဲ့ချပြီးအတက်ကြဖြစ်ခဲ့တာပါတရုတ်သွင်းကုန်ဒေါ်လာဘီလျံ50ဘူးအတွက်ခွန်တုံးကောက်မဲလို့ပြောချင်တာစပြီး ထိခိုက်နေတဲ့ဈေးကွက်ဟာနောက်ထပ်ဘီလျံ100ဘူးလောက်ပေါ်မှာတွင်းကောင်အခွန်တိုးကောက်ခံမယ်လို့သမ္မတထရန့်ချိန်ချောက်ခဲ့တဲ့နောက်အမေရိကန်အစုရှယ်ယာဈေးကတောက်ချန်နေမှာနှစ်ရာခိုင်နှုန်းကျော်ကျော်ကျဆင်းပါတယ်တရုတ်ဘက်ကလည်းအမေရိကန်ရဲ့တွင်းကုန်တွေပေါ်အလားတူတုံ့ပြန်မယ်လို့ချိန်ချောက်ခဲ့တာဖြစ်ပါတယ်
ဂျာမနီနိုင်ငံဘာလင်မြို့ပေါ်မှာလုပ်တဲ့မာရသွန်ထပ်ဝက်ခီအပြည့်ပြိုင်ပွဲကိုအစွန်းရောက်ဝါရာဆွဲတိုက်ခိုက်မှုတစ်ခုလုပ်ဖို့ကြံစီမှုနဲ့ဆက်ဆက်တဲဆိုပြီးဂျာမန်အာဏာပိုင်တွေကတနင်္ဂနွေနေ့မှာလူ6ကိုဖမ်းဆီးလိုက်ပါတယ်။အခုဖမ်းဆီးခံရတဲ့အသက်16နှစ်ကနေ24နှစ်အရွယ်ထိရှိသူတွေဟာဒီအပြည့်ပြိုင်ပွဲနဲ့ဆက်ဆက်တဲ့ရာဇဝတ်မှုတစ်ခုကိုကျူးလွန်ဖို့ပြင်ဆင်တာမှာပါဝင်နေဆိုတဲ့တီးခြားစီအထောက်အထားတွေရှိတယ်လို့အစိုးရရှိနေတွေနဲ့ရဲတပ်ဖွဲ့ရဲ့ပူးတွဲထုတ်ပြန်ချက်မှာပြောထားပါတယ်။ဘာလင်ကအစိုးရရှိနေရုံနဲ့ပူးပေါင်းပြီးတော့လူ6ယောက်ကိုဖမ်းလိုက်တဲ့အကြောင်းဘာလင်ရဲတပ်ဖွဲ့ကထွတ်ထားမှရေးခဲ့ပါတယ်။အပြေးပြိုင်ပွဲလာကြည့်သူတွေနဲ့ပြိုင်ပွဲဝင်တွေကိုဓာရီနဲ့တိုက်ခိုက်မဲ့အစီအစဉ်တစ်ခုကိုရဲတပ်ဖွဲ့ကတားဆီးနေလိုက်တဲ့ဆိုတာ Divold Germanese သတင်းစာကအရင်ဆုံးဖော်ပြတာပါဖန်ထားသူတွေကအဓိကတန်ရရှိသူဟာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကလူစီကားတဲ့ဘာလင် Christmas ဈေးတစ်ခုတည်းကို truck ကားနဲ့ဝင်တိုက်ပြီးလူ12ဦးကိုတတ်ခဲ့တဲ့ဒူနီရှားနယ်ဘွားနိုင်ငံရေးကိုလွန်သူ Anis Amri ကိုတီးပုံရတယ်လို့သတင်းစာကရေးပါတယ်ဘာလင်မြို့တော်ကလက်ရဆုံအုပ်စုတစ်ခုရဲ့အဖွဲ့ဝင်နေလို့တန်တရားရှိသူတွေရဲ့အိမ်တွေကိုဂျာမန်အထူးရဲတပ်ဖွဲ့ကစီးနှင်းရှာဖွေပြီးတဲ့နောက်အခုလိုဖမ်းဆီးလိုက်တာဖြစ်တယ်လို့ဂျာမနီဖက်ဒရယ်အစိုးရရှိနေရုံကပြောပါတယ်ဒီဖြစ်ရနှစ်ခုဆက်ဆက်သလားဆိုတာကိုတော့အာဏာပိုင်တွေကမပြောပါဘူးခင်ဗျာ
PUA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9639လိုင်းထိုမီတာ48kilohertz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kilohertz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ VOA American တန်ရမနေ့ကင်းတဲ့ရင်တွေကိုဆက်လက်ကြည့်ညာနေပါတယ်။ပြည်ရင်းလုပ်ငန်းတွေကိုပြည်ပရှင်းပြိုင်မှုကနေအကာအကွယ်ပေးထားတဲ့ဝါဒနဲ့တကယ်ပဲဝါရရီကိုကမ္ဘာပြည်ထောင်တာတွေမှာမထည့်သွင်းသင့်ဘူးလို့ကုလအထွေမှုချုပ်အန်တိုနီယိုဂူဒရက်စ်ကတရုတ်ခေါင်းဆောင်နေနဲ့တွေ့ဆုံစင်မှာပြောပါတယ်အထွေမှုချုပ်မစ္စတာဂူဒရက်စ်နဲ့ဖွဲ့ဟာတနင်္ဂနွေနေ့မှာတရုတ်နိုင်ငံကိုရောက်နေတာဖြစ်ပြီးတရုတ်သမ္မတရှီကျင်ပင်လည်းကတရုတ်ဝန်ကြီးချုပ်လီကေချန်နဲ့ပါဘေကျင်းမြို့တော်မှာတွေ့ဆုံဆွေးနွေးခဲ့တာပါဒီကနေ့တရုတ်နိုင်ငံဟာကမ္ဘာစနစ်ကြီးနှစ်ခုအလယ်မှာရပ်တည်နေတဲ့ဒေါက်တိုင်တစ်ခုဖြစ်နေတယ်လို့ကုလသမဂ္ဂကယုံကြည်ထားတယ်လို့တရုတ်နဲ့အပြည့်အဝပူးပေါင်းဆောင်ရွက်လို့ဆန္ဒရှိကြောင်းလည်းဝန်ကြီးချုပ်နဲ့တွေ့ဆုံစဉ်မှာမစ္စတာဂူဒရက်စ်ကပြောပါတယ်အခွန်တိုးကောက်မယ်ဆိုတဲ့ချင်းချောက်မှုတွေပြန်လည်ပြောနေတယ်အမေရိကန်နဲ့တရုတ်တို့ကြားနှစ်ပေါင်း50ကျော်ကြာအတွင်းအကြီးဆုံးကုန်သွယ်စစ်ပွဲအတွင်းဆပီးတွေ့လာခြင်းမှာအခုလိုတရုတ်နိုင်ငံကိုအထွေထွေမှုချုပ်တွားရောက်ခဲ့တာဖြစ်ပါတယ်တရုတ်ကုန်ပစ္စည်းတွေပေါ်မှာနောက်ထပ်ဘီလျံကျတရားဘူးလောက်တိုးအခွန်ကောက်မယ်လို့အမေရိကန်သမ္မတထရန့်ချင်းချောက်ထားတဲ့အတိုင်းလှုပ်လာမယ်ဆိုရင်ပြင်းပြင်းထန်ထန်တံပြန်လှုပ်ဆောင်မှာဖြစ်ကြောင်းနဲ့တရုတ်ကပြန်လည်ကြုံဝါထားပါတယ်
။ကမ္ဘောဒီးယားနိုင်ငံမှာလွတ်လပ်တရားမျှတတဲ့ယူကော်ပွဲကြီးကျင်းပဖို့ဂျပန်နိုင်ငံသားရေးဝန်ကြီးကတနင်္လာနေ့မှာဝန်ကြီးချုပ်ဟွန်ဆန်နဲ့တွေ့ဆုံချိန်တွင်တိုက်တွန်းလိုက်ပါတယ်။ဒါပေမဲ့နိုင်ငံရေးတိုက်ခိုက်တွေကိုကမ္ဘောဒီးယားဆွေရကဖိနှိပ်နေတာနဲ့ပတ်သက်လို့တော့ဘာမှပြောမသွားပါဘူး။ကမ္ဘောဒီးယားမှာလွတ်လပ်တရားမျှတတဲ့ယူကော်ပွဲကြီးကျင်းပဖို့ဂျပန်နိုင်ငံကကူညီမယ်လို့နိုင်ငံသားရေးဝန်ကြီးထရိုကွန်နိုကပြောတဲ့အကြောင်းဝန်ကြီးချုပ်ပြောခွင့်ရနိုရီယိုမာရူယာမာကပြောပါတယ်။ဇူလိုင်လမှာလုပ်မဲ့ယူကော့ပွဲတဲ့မဲဘုံတွေကိုဂျပန်ကပို့ပေးမယ်လို့လည်းပြောခွင့်ရကအတည်ပြုပြောဆိုပါတယ်။ကမ္ဘောဒီးယားတိုက်ခိုက်ပါတီနဲ့ပတ်သက်ပြီးအစိုးရကအမှုပွင့်တိုင်ကြားပြီးတဲ့နောက်အတိုက်ခံပါတီကိုဖျက်ဖို့တရားရုံးကမိန့်ထုတ်ခဲ့တာပါတီခေါင်းဆောင်တို့ထောင်ချခံရပြီးဂျန်တဲ့ခေါင်းဆောင်တွေပြည်ပထွက်ပြေးသွားရတာအဓိကသတင်းမီဒီယာတွေအပိတ်ခံရတာစတဲ့ဖြစ်ရပ်တွေကမ္ဘောဒီးယားမှာရှိထားပါတယ်။ဒီလိုအခြေအနေအောက်မှာယူကော့ပွဲကျင်းပမယ်ပေါ်ဆိုရင်လည်းကြောင်းလူ့အခွင့်အရေးအဖွဲ့တွေနဲ့အနောက်နိုင်ငံအစိုးရတွေကပြောထားပါတယ်။
ဂါဇာကမ်းမြောင်ဒေသမှာအစ္စရေးရဲတွေနဲ့ပါလက်စတိုင်းသားတွေကြားအဓိကယုံတွေနဲ့အခုနောက်ဆုံးဆန္ဒပြမှုကနေလူပေါင်း29ဦးသေဆုံးခဲ့ရတဲ့နောက်မှာအဲ့ဒီဒေသရင်းဖြစ်ပေါ်နေတဲ့တွေးရတန်းရုံမှုတွေအဆုံးသတ်ဖို့အပြည်ပြည်ဆိုင်ရာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကရှေ့နေချုပ်ဖာတောဘန်ဆိုဒါကတောင်းဆိုလိုက်ပါတယ်ပါလက်စတိုင်းမြေမှာ ICC ရုံးကကနူးစုံစမ်းစစ်ဆေးမှုတွေတတ်မှတ်လိုက်ပြီးဖြစ်ပြီးသူမအနေနဲ့လည်းဖြစ်ရတွေကိုအနိကစောင့်ကြည့်နေတယ်လို့ ICC ရှေ့နေကပြောပါတယ်ပါလက်စတိုင်းမြေပေါ်မှာရာဇဝတ်မှုကျူးလွန်တဲ့အခြေအနေဖြစ်နေတဲ့ဆိုရယ်ဘယ်ဆက်ဆွဲမှုမျိုးကိုမဆိုသူမရဲ့ရုံးကနေဆစ်ဆင်းမှဖြစ်ကြောင်းနဲ့ Miss Bansuda ရဲ့ပြောကြားချက်ကို ICC ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါ့အပြင်အကြမ်းဖက်မှုတွေချက်ချင်းရက်မှာရက်ရမှာဖြစ်ကြောင်းနဲ့အကြမ်းဖက်မှုလို့ရတွေဖြစ်လာအောင်လှုပ်ဆောင်နေဒါမှမဟုတ်ပါဝင်ပတ်သက်သူဘယ်သူကိုမဆို ICC တရားရုံးကိုဆင့်ခေါ်မှာဖြစ်ကြောင်းလည်းပြောပါတယ်။ဂါဇာကမ်းမြောင်ဒေသကနေဆက်တလျှောက်ဒီကိုင်းတွေနဲ့ဆဲကြဆန္ဒပြမှုတွေအတွင်းပါလက်စတိုင်းသား29ယောက်တေဆုံးခဲ့တာနဲ့ပတ်သက်ပြီး Israel ဘက်ကလည်းစုံစမ်းနေကြောင်းသတင်းတွေမှာဖော်ပြပါတယ်။ Israel ICC ဖွင့်ဝင်နိုင်ငံတနေငံမဟုတ်တယ်လို့ပါလက်စတိုင်းကလည်းအချုပ်ချာအာဏာပိုင်နိုင်ငံတနေငံမဟုတ်တဲ့အတွက် ICC မှာဖြည့်ရှင်းခွင့်မရှိဘူးလို့ပြောဆိုမှုတွေလည်းရှိနေပါတယ်
တာလီဘန်သဘောတူနဲ့ညီညာရေးဆွေးနွေးဖို့အာဖဂန်နစ္စတန်ဆွေးရွာကကမ်းလှမ်းထားတာကိုတူရကီကထောက်ခံတယ်လို့တူရကီဝန်ကြီးချုပ်ဘီနလီယီလ်ဒရင်ကအာဖဂန်နစ္စတန်နိုင်ငံခီးစဉ်တွင်တနင်္ဂနွေနေ့ကကြေညာပါတယ်တာလီဘန်တွေအနေနဲ့ဒီသမိုင်းဝင်ပြီးရှားပါတဲ့အခွင့်အလမ်းကိုလက်မလို့သင့်ပါဘူးတာလီဘန်တွေအနေနဲ့အာဖဂန်ဆွေးရနဲ့ညီညာရေးတည်ဆောက်ဖို့အချိန်တန်ပါပြီလို့အာဖဂန်နစ္စတန်ဆွေးရွာဖွဲ့ရဲ့အမှုဆောင်ရာရှိချုပ်အဗ်ဒူလာအဗ်ဒူလာနဲ့ကာဘူးမြို့တော်မှာလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲတွင်ဝန်ကြီးချုပ်ယီလ်ဒရင်ကပြောသွားပါတယ်ကာဘူးမြို့တော်မှာလွန်ခဲ့တဲ့တလကလုပ်တဲ့ကာဘူးလုပ်ငန်းစဉ်ညီလာခံတွင်အာဖဂန်တာလီဘန်တွေနဲ့ကန့်သက်ချက်မဲ့ညီညာရေးဆွေးနွေးဖို့သမရအက်ရှရက်ဂါနီကကမ်းလှမ်းထားတယ်လို့အပြည့်ရဖို့လည်းတောင်းဆိုထားပါတယ်။ဒီကမ်းလှမ်းချက်ကိုတာလီဘန်တွေဘက်ကဘာမှအကြောင်းမပြန်သေးတယ်လို့တုံ့ပြန်ပြောဆိုတာလည်းမရှိသေးပါဘူးခင်ဗျာ
။တနင်္လာနေ့နေ့နဲ့ခင်သတင်းအစီအစဉ်ကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ကတင်ဆက်သွားတာပါရှင်။အခုတော့သတင်းပေးပို့ချက်ကိုထုတ်လွှင့်ပါပါ။ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ဒေသမဲအိုက်ခိုင်ဗန်အားကြီးရွာအုပ်စုအနီးမှာထိုင်းနယ်ကြားကင်းလဲတက်နဲ့မူးယစ်ကုန်ကူးသူတွေကြားတနင်္ဂနွေနေ့ကတိုက်ပွဲဖြစ်ပါတယ်။ဒါအပြင်ပထုံးဌာနီခိုင်မှာကာလာပေါက်ဈေးအမေရိကန်ဒေါ်လာ28တန်းခွဲကျော်တန်ဖိုးရှိတဲ့စိတ်ကြွဆေးပြား2တန်းနဲ့2သိန်းကိုဖမ်းမိတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။ထိုင်းမြန်မာနယ်စပ်တစ်လျှောက်စိတ်ကြွဆေးတန်းနဲ့ချီပြီးနေ့စဉ်ထုတ်လုပ်နေတာကိုနှိမ်နင်းပေးဖို့ထိုင်းတာဝန်ရှိသူတွေကမြန်မာဘက်ကိုအကြောင်းကြားထားတယ်လို့လည်းဆိုပါတယ် VOE ထိုင်းခြေစိုက်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံမြောက်ပိုင်းမှာဇက်တိုက်ဆိုသလိုမူးယစ်ဆေးဝါးတွေဖမ်းဆီးမိနေသလိုမူးယစ်ဆေးဝါးတဲဆောင်လာသူတွေနဲ့ထိုင်းအာဏာပိုင်တွေဟာမကြခဏဆိုသလိုတိုက်ပွဲတွေဖြစ်နေတာပါအေဘီလာ၈ရက်နေ့မှာလဲထိုင်းနိုင်ငံမြောက်ပိုင်းမဲအိုင်းဆိုတဲ့နေရာမှာ15မိနစ်ကြာလောက်တိုက်ပွဲဖြစ်ခဲ့တာပါဒါအပြင်ပထုံဌာနီခရိုင်တွင်းကထိုင်းနိုင်ငံသား2ဦးထံကနေစိတ်ကြွဆေးပြား2တန်း2သိန်းဖမ်းမိတဲ့အကြောင်းထိုင်းအနာပိုင်တွေကအေဘီလာ၈ရက်နေ့မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်ဒီနောက်မှာတော့မြန်မာနိုင်ငံဘက်ချမ်းကနေထုတ်လုပ်နေတဲ့မူးယစ်ဆေးဝါးတွေနဲ့ပတ်သက်လို့တားဆီးပေးဖို့မြန်မာအနာပိုင်တွေကိုပြောထားတယ်ဆိုပြီးအခုလိုပြောသွားပါတယ
်ဘာသာအန်ကပ်ตำรวจธรรมะเรียบร้อยหมดแล้วไม่งั้นเราไม่รู้คนที่พูดที่พยายามพูดเนี่ยผมต้องขอบคุณเขา
သူပြောသွားတာကတော့เนจ้าတစ်ချောက်ကဆက်တဲ့နေရာမှာမူးယစ်ဆေးဝါးစက်ရုံတွေကနေ့စဉ်စိတ်ကြွဆေးတွေတန်းနဲ့ချီထုတ်လုပ်နေတဲ့အကြောင်းနဲ့ဒီအကြောင်းနဲ့ပတ်သက်လို့မြန်မာအနာပိုင်နေအနေနဲ့လဲတားဆီးပေးဖို့တရားဝင်အကြောင်းကြားထားကြောင်းမူးယစ်ဆေးဝါးနှိမ်နှင်းရဲမှုကြီးစုံမိုင်းကော်ဝီဆိုင်ဆိုးကထုတ်ဖော်ပြောကြားခဲ့ပါတယ်ထိုင်းနိုင်ငံမဲအိုင်းခရိုင်ဟာမြန်မာနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတာဖြစ်ပြီးမူးယစ်ဆေးဝါးတွေကိုအဓိကတည်ဆောင်နေတဲ့လမ်းကြောင်းဖြစ်တဲ့အကြောင်းနဲ့တောတောင်တွေထဲကခိုးလန်းတွေကိုအသုံးပြုပြီးထိုင်းရွာတွေထိရောက်အောင်ပို့ဆောင်နေကြတယ်ဆိုပြီးထိုင်းနိုင်ငံဘက်ကဆိုပါတယ်ထိုင်းမြန်မာလာအိုသုံးနိုင်ငံနယ်နိမိတ်ချင်းထိစပ်နေတဲ့ရွှေတတိကန်ဒေသကနေထိုင်းနိုင်ငံချင်းရိုင်ဒေသဘက်ကိုလာတဲ့ကားတစ်စီးပေါ်မှာအမေရိကန်ဒေါ်လာ55တန်းကျော်တန်ဖိုးရှိတဲ့စိတ်ကြွဈေးပေါင်း6တန်း4သိန်းကျော်ကိုလည်းအေပီလ3ရက်နေ့ကပဲဖမ်းဆီးမိခဲ့တာပါထိုင်းနဲ့ရှမ်းနယ်ဇက်ဖက်မှာတော့မကြခဏဆိုသလိုမူးယစ်ဆေးဝါးကုန်ကူးသူတွေနဲ့ထိုင်းစစ်တပ်တို့ကတိုက်ပွဲတွေရှိနေပါတယ်ဒီလိုတိုက်ပွဲတွေဖြစ်တိုင်းမှာမူးယစ်ဆေးဝါးတွေတန်းနဲ့ချီပြီးဖမ်းဆီးမိနေတာဖြစ်တဲ့အတွက်မကြခဏဆိုသလိုထိုင်းဘက်ကတော့မြန်မာဘက်ကဝတ်တက်ဖွဲ့တွေအပါအဝင်ပြည်သူစစ်တွေကိုဆွဆွဲလေ့ရှိတာပါထိုင်းမြန်မာနယ်ကြားကော်မတီဆွေးနွေးပွဲမှာလည်းထိုင်းနိုင်ငံမှာရှိတဲ့မူးယစ်ဆေးဝါးနဲ့ပတ်သက်လို့ဝတ်တက်စခန်းတွေဆုတ်ခွာပေးဖို့တောင်းဆိုခဲ့တယ်ဆိုပြီးရှမ်းသတင်းစင်ရဲ့အယ်ဒီတာဦးဆိုင်မင်းကလည်းပြောပြခဲ့ပါတယ်ရှင
် VOA သတင်းတောက်မအေးမှာပါရှင်မကြခင်မှာတော့တကြံတေးတခြင်းအစီအစဉ်ကိုတင်ဆက်မှာပါအခုတော့မိုးကုတ်နှစ်800ပြည့်အထူးဆောင်ပါသတင်းဆောင်ပါအစီအစဉ်ကိုထုတ်လွှင့်မှာပါရှင်မိုးကုတ်မြို့ဟာကဘာကျော်စီတဲ့ဗဒမြားနဲ့တခြားတွင်းထွက်ရေတနာတွေတူးဖော်ခွင့်အစိုးရကစေစုနှစ်နဲ့ချီပြီးတော့ပိတ်ပင်ထားခဲ့တာကြောင့်ဖွံ့ဖြိုးမှုမရှိသလောက်ဖြစ်နေတာပါမိုးကုတ်မြို့ရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့ဒေသခံတွေရဲ့မျှော်လင့်ချက်တွေဘယ်လိုရှိမလဲကျမတို့ VOA မြန်မာပိုင်းရဲ့သတင်းတော့မမေခါကနေပြီးတော့အထူးစီစဉ်နဲ့တင်ဆက်ထားပါတယ်ရှင
်မင်းကိုဆိုတဲ့ကွေကောက်တဲ့တောင်တန်းကြားကမြို့လို့ခေါ်တဲ့ရှမ်းစကားကနေတဖြည်းဖြည်းမိုးကုတ်လို့အမည်တွင်လာတဲ့ဒီမြို့လေးဟာမကြသေးခင်ကပဲနှစ်800ပြည့်ပွဲကြီးကိုကျင်းပကဆယ်စုနှစ်တစုကြာ6တွေ့နေခဲ့တဲ့မြို့ကြီးကိုပြန်လဲအသက်ဝင်အောင်မြို့သူမြို့သားတွေကတော့ကြိုးပမ်းနေကြပြီဖြစ်ပေမဲ့အစိုးရဘိုင်းရဲ့ကဘာလက်ခီးသွားတွေဝင်ရောက်မှုပိတ်ပင်ထားမှုကအတားအဆီးဖြစ်နေသေးပါမိုးကုတ်မြို့ကိုကဘာလက်ခီးသွားဝင်ရောက်ခွင့်ကိုလွန်ခဲ့တဲ့ဆယ်စုနှစ်၅စုနီးပါးပိတ်ခဲ့တာဖြစ်ပြီး1996ခုနှစ်ကခေတ္တဖွင့်ပေးခဲ့ပါသေးတယ်အဲ့ဒီနောက် 2000 ပြည့်နှစ်ကနေ2003ခုနှစ်အထိထပ်မံဖွင့်ပေးခဲ့ပြန်ပြီး2013ခုနှစ်ဇန်နဝါရီလမှာတော့ပြည်ထောင်ဝန်ကြီးဌာနကသွားခွင့်ပိတ်ထားတဲ့နေရာအများစုကိုပြန်ဖွင့်ပေးခဲ့ပေမယ့်မိုးကုတ်သွားမဲ့ကမ္ဘာလှည့်ခီးသွားတွေအနေနဲ့ကြိုတင်ခွင့်ပြုချက်ယူရမယ့်အပြင်သမတ်နေရာတွေသာတောင်းကွင်းရမယ်လို့ထုတ်ပြန်ကြေညာထားကြောင်းမိုးကုတ်ဒေတာကဟိုတယ်လုပ်ငန်းရှင်တွေကဆိုပါတယ်မကြာသေးခင်ကကျင်းပခဲ့တဲ့မိုးကုတ်နှစ်ရှည်ရာပွဲမှာတော့မန်လေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကမိုးကုတ်မြို့တိုးတက်ဖို့တိုင်းဒေတာကြီးအစိုးရအနေနဲ့အစီအစဉ်တွေရေးဆွဲထားပြီးဖြစ်ကြောင်း VOA ကိုပြောပြခဲ့ပါတယ်
မျော်လင့်ချက်တစ်ခုရှိတယ်နော်အဲ့ဒီမျော်လင့်ချက်ကအကောင့်တွေပေါ်ဖို့လည်းလိုအပ်တယ်ဘာလဲဆိုလို့ရှိရင်အခု tourist destination တခုဖြစ်လာစေချင်တယ်မိုးကုတ်ကိုနော် not only for sightseeing but also for the gem ဘာပြောမလဲ gem နဲ့ jewelry promotion အတွက်ပေါ့နော်အဲ့ဒီအတွက်စူးစမ်းချင်တာအဲ့တော့တရားလုံးလိုက်တဲ့အတွက် tour company တော်တော်များများသိသွားတယ်နောက်ပြီးတော့ data တော့ data သူလုပ်သားသားတွေကဒီမိုးကုတ်ကရတဲ့ကြောင်းမြင့်တင်နဲ့ပတ်သက်ပြီးရောင်းဝယ်ဖောက်ကားစေချင်သူတို့ဒီခွင့်ရစေချင
်ကဘာကျော်ကြောင်းမြင့်ယတနာတွေထွက်တဲ့ဒီမျိုးလေးဟာကဘာလက်ခီးသွားတွေဝင်ရောက်မှုပိတ်ပင်ခံထားရတာစိုက်ပျိုးရေးဖြစ်ထွန်းနိုင်တဲ့မြို့စာရှာပါတာစတာတွေကြောင့်ဖွံ့ဖြိုးမှုအားနည်းခဲ့ရတယ်လို့ဒေတာကန်တွေကဆိုပါတယ်နောက်တစ်ခုကတော့ကြောက်မြက်ယတနာရှာဖွေရတဲ့အများဆုံးအသက်မွေးဝမ်းကြောင်းပြုကြတဲ့ဒီဒေတာမှာတနိုင်တပိုင်းဒေတာကန်တွေကိုကြောက်တူးပေါ်ကွင်းပိတ်လိုက်တာနဲ့မပြီးသေးတဲ့ကြောက်မြက်ယတနာဥပဒေတွေကြောင့်နာမည်ကျော်ပေမဲ့တရားဝင်ဝယ်ယူသူဝယ်လက်တွေရှာပါလာပြီးဒေတာကန်တွေမှာလည်းကြောက်တူးဖော်လို့ရတဲ့အကျိုးအမြတ်တွေခံစား권မရပဲတိုးတက်မှုနှောက်နှေးခဲ့ရတယ်လို့မိုးကုတ်ဒေတာခံတဦးဖြစ်တဲ့ဒေါ်ဘိုးဖြူကပြောပါတယ
်အန်တီရိုရှိမအန်တီရိုငငယ်တော့ကြီးတဲ့ရုပ်ရှင်ရုံနေရုံကလည်းအန်တီချားလာက10နှစ်လောက်ရှိပြီရုပ်ရှင်ရုံလည်းပိတ်လိုက်ပါတယ်နောက်မြို့မှာစားဆိုင်တွေဆိုလဲစားတောက်ဆိုင်တွေအင်တန်နေပါတယ်ဘာဖြစ်လို့လဲဆိုတော့စားတဲ့လူမရှိဘူးလူတိုင်းကအဖို့ကိုမတုံးနိုင်ပါဘူးကိုယ့်အိမ်မှာပဲကိုစားတယ်ဒါကြောင့်မလို့ဒီမျိုးမှာဆိုရင်စားတော့ဆိုင်ရလဲအင်မတန်မှနဲပါတယ်ဒါပေမဲ့ဒီပွဲရည်ဒီမှာတော့အန်တီချိရတာမြို့ရတအားစီကားပြီးတော့မှလူတွေလည်းထွက်လာတယ်မြို့တွေကလည်း၆ကပ်မနေတော့အရန်ကိုစိတ်ချမ်းသာပါတယ်ဒီလိုပဲအန်တီရောရှေ့လျှောက်မှာအန်တီရောကြောင်းမြင့်မှာလည်းစီကားလာတယ်လို့အန်တီရောတိုရီဇင်လေးတစ်ခုဖြစ်အောင်လည်းအန်တီကဖြစ်လာမယ်လို့လည်းလုံးဝယုံကြည်တယ်မျော်လဲမျော်လင့်နေအန်တီရောဖြစ်လာမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ပဲဖြစ်ဖို့အန်တီရောအရန်စူးစားခဲ့တာပါသမီ
းမိုးကုတ်ကထွက်တဲ့ကြောက်မြက်ယတနာတွေဟာနိုင်ငံတကာမှာထင်ရှားလာပေမဲ့အခုအချိန်မှာတော့ကြောက်မြက်ဇီးကွက်မှာဝယ်ယူသူတစတစရှားပါလာတာနဲ့နိုင်ငံတကာကိုတင်ဖို့ရောင်းချခွင့်မရှိတာကလည်းအချက်တစ်ခုအနေနဲ့ပါဝင်တယ်လို့ဒေတာကန်တွေကသုံးသပ်နေကြပါတယ်မိုးကုတ်မြို့မှာကြောက်မြက်ယတနာတွေကိုဒေတာအခေါ်ထားပွဲတွေမှာရောင်းဝယ်ကြတာပါထားပွဲတွေကမိုးကုတ်မြို့အနှံ့မှာရှိနေကြပြီးမိုးကုတ်အနောက်ဘက်ကျပ်ပြင်မှာလည်းရှိပါတယ်မိုးကုတ်မြို့ထဲမှာတော့အပေါ်ကြောက်လို့ခေါ်ကြတဲ့သိန်းရာချီတန်းကြောက်တွေကိုရောင်းဝယ်တဲ့ပိတ်ဆွဲထားပွဲခေါ်ပန်းကြံထားပွဲစီရှိပါတယ်ခြံအဝင်းဝိုင်းထဲမှာဇပွဲကုံထီးတိုင်တွေဖွင့်ပြီးအရောင်းဝယ်လုပ်ကြတဲ့ဒီထားပွဲစီမှာနိုင်ငံသားသားတွေကိုတရားဝင်လာရောက်ခွင့်ပိတ်ပင်ထားပေမဲ့လေအိန္ဒိယချင်းတရုတ်နိုင်ငံဘက်ကတော့မူဆယ်မျိုးကနေတဆင်လာရောက်ဝယ်ယူကြတာရှိတယ်လို့ပြောကြပါရယ်လက်ရှိမှာသူတို့ကပဲလာရောက်ဝယ်ယူနေတာမို့သူတို့ကိုပဲအားကိုးနေရတယ်လို့ဒေတာကန်တွေကတော့ဆိုပါရယ်ပန်းကြံထားပွဲစီနဲ့ကရက်ပန်းကြံအပြင်ထားပွဲစီလေးမှာတော့အောက်ကြောက်လို့ခေါ်တဲ့သိန်းရာချီတန်းမဟုတ်တဲ့ကြောက်တွေကိုရောင်းချပါရယ်ဒီထားပွဲစီနှစ်ခုစလုံးကတော့နေ့လယ်ကနေညနေခင်းအထိရောင်းချတဲ့စီတွေပါမနက်ပိုင်းမနက်၈နာရီကနေနေ့လယ်အထိရောင်းချတဲ့ထားပွဲဈေးတစ်ခုကတော့အရင်တုန်းကရုပ်ရှင်ယုံရှိခဲ့တဲ့လမ်းမှာခင်းကျင်းထားတဲ့ထားပွဲပဲဖြစ်ပါတယ်ဒီထားပွဲဈေးကတော့အောက်ကျောက်တွေအပြင်အရိုင်းတုံးတွေကိုပါရောင်းချပေးတဲ့ဈေးတစ်ခုလည်းဖြစ်ပါတယ်လမ်းပေါ်မှာတန်းကားတွေကိုဖြန့်ကင်းရောင်းချနေကြတဲ့ဈေးတွေလိုပဲထားပွဲဈေးတွေမှာကြောက်မြက်ယတနာတွေကိုဖြန့်ကင်းရောင်းချထားကြတာပါဝယ်ယူသူတယောက်စီကိုအုံနဲ့ကျင်းနဲ့စုပြုံရောင်းချတတ်ပေမဲ့ရောင်းသူအချင်းချင်းဈေးကွက်လူတာမျိုးမရှိကြပါဘူး။ထားပွဲဈေးတွေမှာအုံနဲ့ကျင်းနဲ့သူ့ထက်ငါအပြိုင်ရောင်းချနေသူအများစုကပွဲစားတွေသာဖြစ်ပြီးပိုင်ရှင်ကိုယ်တိုင်လာရောက်ရောင်းချတာနေပါတယ်။ကြောက်ပိုင်ရှင်အများစုကပွဲစားတွေစီတာကြောက်တွေအပီရောင်းချကြတာဖြစ်ပြီးပွဲဖြစ်ရင်ပွဲစားတွေကိုပွဲကအနေနဲ့ပေါက်ဈေးရဲ့သတ်မှတ်အချို့ကိုပေးတတ်ကြသလိုအချို့ကတော့ပွဲကနဲ့ညီတဲ့ကြောက်တွေပြန်ပေးတာလည်းရှိတယ်လို့ကြောက်မြက်ကုံသေးတွေကဆိုပါတယ် နာမည်ကျော်အရေးသွေးကောင်းကြောင်းမြတ်တွေထွက်ပေမဲ့လေအယောင်းဝယ်တွေနှိကွေးနေတာကြောင့်စီးပွားရေးကျဆင်းတဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့ကြောင်းမြတ်ကုံတဲ့ဥပါဘူးလန်းကဆိုပါတယ
်အခုကတော့ကြောက်တွေတအားနေသွားတယ်တအားကိုနေသွားတယ်ဟိုဘယ်လိုပြောမလဲဆိုရင်ကြောက်ရှိရင်တော့သူကလည်းသူဟိုကအလုပ်ဖြစ်တာပေါ့နော်ကြောက်တွေကအင်မတန်နေသွားတော့ဟိုအလုပ်ပါတယ်လို့ခေါ်ရမှာပေါ့နော်အဲမိုးကုတ်မျိုးအတွက်အခြေအနေအတွက်ကလည်းအလုပ်ပါတဲ့ပုံစံမျိုးရှိပါတယ
်မိုးကုတ်ရဲ့စီးပွားရေးဖွံ့ဖြိုးမှုဟာမကြခင်ထုတ်ပြန်မှုရှိတဲ့ကြောင်မြတ်ဥပဒေအပေါ်မှာလည်းအများကြီးမူတည်နေပါတယ်လက်ရှိမှာတော့ဒီဥပဒေကိုအမျိုးသားလွှတ်တော်မှဆွေးနွေးပြီးဖြစ်ပြီးပြည်သူ့လွှတ်တော်မှဆက်လက်ဆွေးနွေးဖို့တင်ထားစေပါဆွေးနွေးထားပြီးတဲ့ဥပဒေကြမ်းထဲမှာတနိုင်တပိုင်ဒေသခံတွေကိုလုတ်ပိုင်ခွင့်ပေးမယ်ဆိုတဲ့အချက်ပါဝင်ပေမဲ့ဒေသခံကြောက်တူးသမားတွေအတွက်တိကျတဲ့ခံစား권ဖော်ပြထားခြင်းမရှိတဲ့အတွက်မပြီးသေးတဲ့ကြောင်မြတ်ဥပဒေနဲ့ဒေသခံတွေကြားမှာကွာဟာချက်ရှိနေစေပါအမျိုးသားလွှတ်တော်မှာအတီးပြုတ်လိုက်တဲ့ဥပဒေကတနိုင်တပိုင်လုတ်ကင်ပေဒေသခံတွေအပေါ်ဘလို့အကျိုးသက်ရောက်မှုရှိနေတယ်လဲဆိုတာကိုဒီဥပဒေရေးဆွဲစဉ်ကလွှတ်တော်မှာကိုယ်တိုင်တွားရောက်ရှင်းလင်းတင်ပြခဲ့တဲ့မိုးကုတ်ဒေသခံဦးစိုးထေကဒီကြောင်မြတ်ဥပဒေနဲ့ပတ်သက်လို့သူ့အမြင်ကိုအခုလိုရှင်းပြလာခဲ့တာပါအ
ဲလက်လုတ်လက်စားကိုတေကကွက်ပေးတယ်တက်တန်းတစ်နှစ်ပေးတယ်ပေါ့နော်အဲ့တော့တကယ်တမ်းကျတော့အင်္ဂရုဒီမြို့မှာရှိတဲ့လက်လုံလက်စားတွေကလက်လုံမှပါစပ်စားရတဲ့လူတန်းစားတွေဒီတေကကွက်ဆိုတာတကယ်တမ်းကျတော့မဆွဲနိုင်ဘူးဒီမိုးကုတ်မှာရှိတဲ့ဒေသခံလက်လုံလက်စားအခြေခံလူတန်းစားအများစုကဘာကိုလိုချင်လဲဆိုတော့ဟိုရှေးတုန်းကအင်္ဂလိပ်ခေတ်တုန်းကဘေးတဲ့ပုံစံမျိုးပေါ့လူတဦးချင်းအခွန်ဆောင်ပြီးတော့မှတတွင်းချင်းပေါ့လက်တွင်းလေးတွေဒါလိုင်စင်နဲ့ရကျင်တယ်ရကျင်တဲ့အခါကျတော့အခုဒီအမျိုးသားလွှတ်တော်ကအတီးပြုတ်လိုက်တဲ့ဥပဒေကြမ်းကဒေသကရကျင်တဲ့ပုံစံနဲ့ကြလုံးဝဆန့်ကျင်နေတယ်ဆန့်ကျင်နေတဲ့ခါကျအငယ်တို့ဒါကန့်ကွက်တယ်သတင်းစာရှင်းလင်းပွဲလုပ်ပြီးတော့လည်းကန့်ကွက်ထားတယ
်ကြောင်မြတ်တူဖော်ရေးလုပ်မယ်ဆိုရင်လေတွင်ထဲမှာတူးလို့ရနိုင်တဲ့ကြောင်မြတ်ယတနာရှားပါမှုနဲ့ကြုံနေရတာကြောင့်ကြောင်မြတ်တယံဇာတတစ်ခုတည်းကိုသာမိခိုနေတဲ့မြို့ကနေခီးသွွားလုပ်ငန်းနဲ့ဖွံ့ဖြိုးလာတဲ့မြို့ဖြစ်လာဖို့မိုးကုတ်ဒေသခံတွေကဝိုင်းဝန်းစ조사နေကြပါတယ်။မိုးကုတ်မြို့မှာကြောက်တွင်းတွေအပြင်မိုးကုတ်အင်းနဲ့ဗြိတိရှစစ်သည်ညိုင်းတရှိရာဘာနက်ဒေသတိုင်းရင်းသားပေါင်းစုံတို့ရဲ့နေထိုင်မှုဇေယျတွေဟာပြည်တွင်ရောပြည်ပခီးသွွားဧည့်သည်တွေကိုပါဆွဲဆောင်နိုင်မဲ့အချက်ဖြစ်တယ်လို့မိုးကုတ်ဒေသခံဟိုတယ်လုပ်ငန်းရှင်ဦးရောဆက်ကဆိုပါတယ
်ခီးသွွားလာရေးဖွံ့ဖြိုးရေးဆိုတာတဲ့ကျွန်တော်တို့ဒီမြို့မှာမြို့တူမြို့သားဒီကြောက်နယ်ပဲလှူစားနေတာလှူစားတဲ့ချိန်ကျတော့ဒီကြောက်အသေးဖွဲလေးတွေရောင်းဝယ်လို့တဲ့ချိန်မှာငါကကြားတော့ခီးသွွားလေးလာတဲ့ချိန်သူတို့ရောင်းတဲ့ချိန်ကျတော့ဈေးလဲပေါ့နော်ဟိုတံမူးရှိရှိသူတို့ရောင်းလာတဲ့ချိန်ဒီမြို့အတွက်ပေါ့နော်စာဝန်ကြီးအစဉ်ပြေမယ်အဲ့တော့ကျန်တဲ့ဟိုဈေးဆိုင်တန်းနေစားရောင်းရမယ်စားတောက်တွေရောင်းရမယ်နောက်ဒါပေမဲ့တကယ်အရေးကြီးတာနိုင်ငံရေးကြားသားခီးသွားလာမှုလာမှသာလေကျွန်တော်တို့ဒီမှာရှိတဲ့ထောက်ပွဲမှာလှုပ်ရှားနေနေစဉ်အဲ့ဒီကြောက်နဲ့ပတ်သက်တဲ့ပေါ့နော်ဒီဘဝဒီဟာလေးနဲ့သူတို့ဘဝကိုရင်သားတဲ့အတွက်ပေါ့သူတို့လာလို့ရှိရင်တော့ဟို၄-၅နှစ်အတွင်းမှာကျွန်တော်ထင်တယ်အတိုင်းတာတစ်ခုရောက်သွားမှာတေချာကိုဖွင့်ပြမယ်ဆိုရင်တော့ပြောတာပါ
ပထမဆုံးအနေနဲ့မြို့ဒေတာနှစ်ပြည့်ပွဲကိုကျင်းပတာကလည်းခီးသွွားလုပ်ငန်းတွေဖွံ့ဖြိုးဖို့နဲ့ဒေတာတွင်းတိုးတက်ဖို့ရည်ရွယ်ချက်တွေနဲ့လှုပ်ဆောင်ခဲ့တာဖြစ်တယ်လို့နှစ်ပြည့်ပွဲစီစဉ်ကျင်းပတဲ့ကော်မတီဝင်တွေကဆိုပါတယ
်။မိုးကုတ်နှစ်ရှည်ရာကိုကျွန်တော်တို့ကတောင်ကျွန်တော်မြို့ရဲ့လူမျိုးဘာသာပေါင်းစုံအေးချမ်းစွာအသူရှင်တွဲနေထိုင်တဲ့ဂုံပုတ်ကိုကျွန်တော်ဖော်ဆောင်ခြင်းနဲ့ကျွန်တော်မိုးကုတ်မြို့ရဲ့ခီးသွွားလုပ်ငန်းဖွံ့ဖြိုးတိုးတက်ဖို့အတွက်ကျွန်တော်ဆောင်ရွက်ခြင်းနဲ့ပြီးတော့ကျွန်တော်တို့ကြောက်မြေတနာဈေးတွေဖွံ့ဖြိုးတိုးတက်ဖို့အတွက်ကျွန်တော်ကြီးရဲတယ်ပြီးတော့အလွာဆုံးကဏ္ဍဆောင်အနေမှာဖွံ့ဖြိုးတိုးတက်ပြီးတော့အလောက်ကံအခွင့်လန်းတွေဖန်တီးပေးဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ကျွန်တော်လုပ်တာဖြစ်ပါတယ
်ဒေဦးပုံစံတောင်တွေကာရင်ထားတဲ့မိုးကုတ်မြို့ဟာနာမည်ကျော်ပြည်တံဗရမ ्या ငမောက်ထွက်ခဲ့တဲ့မြို့လေးဖြစ်ပါတယ်ဒီဒေသရဲ့တခြားထူးခြားတဲ့ဝိဒေသတစ်ခုကတော့ဘာသာပေါင်းစုံလူမျိုးပေါင်းစုံနေထိုင်ကြတာဖြစ်ပါတယ်ဗမာရှမ်းလီစုကောရခာဟိန္ဒူစစ်မွတ်စလင်ပလောင်ချင်းနဲ့ကချင်လူမျိုးတွေနေထိုင်ကြတဲ့ဒီမျိုးလေးမှာမတူညီတဲ့ဘာသာမတူညီတဲ့လူမျိုးပေါင်းစုံနေကြပေမဲ့လေဘာသာတစ်ခုတိုင်းစီရဲ့ရိုးရာပွဲတွေမှာဘာသာစွဲမရှိပဲအတူတူပူးပေါင်းဆောင်ရွက်ကြတာရင်းနဲ့မြို့ရဲ့လေးမျက်နာဖျားမြို့ကိုအပေါ်စီးကမြင်နိုင်တဲ့ပရမားစေတီချမ်းသာကြီးစေတီဖောင်တော်ဦးဖျားမိုးကုတ်ဆရာတော်ဂူပိမှန်ကင်းချောင်းရေတကွန်ဒေါ်နန်းကြည်တောင်ကြောက်လက်ညိုးတောင်မဲနယ်တောင် ပင့်ကူတောင်အံ့ဘွယ်တောင်စတဲ့မြို့ကိုပတ်ထားတဲ့တောင်တွေကခီးသွွားတွေကိုအဓိကဆွဲဆောင်နိုင်မဲ့နေရာတွေဖြစ်နိုင်တယ်လို့ဒေသခံတွေကယုံကြည်ကြပါတယ်ဒီဒေတာကိုနိုင်ငံတကာကပုံမအယုံစိုက်နိုင်ဖို့ရွယ်ပြီးဒေတာကံတွေဥဆောင်တဲ့မိုးကုံ2800ပြည့်ပွဲကိုမကြသေးခင်ကပဲစီကားတိုက်မြိုက်စွာကျင်းပတာမှာပွဲကာလအတွင်းနိုင်ငံခြားသားအချို့ကိုအကန့်အသတ်နဲ့တုံးရက်သွာလာခွင့်ပြုခဲ့ပါတယ်ဒါပေမဲ့လည်းအစိုးရဘက်ကနိုင်ငံခြားခရီးသွားတွေကိုအခုချိန်ထိတရားဝင်သွားရောက်လည်ပတ်ခွင့်မပြုသေးပါဘူးဒါကြောင့်မို့မိုးကုံမြို့ရဲ့ခရီးသွားလုပ်ငန်းဟာထင်သလောက်တိုးတက်ဖို့ခက်ခဲနေစေပါအခုလိုနိုင်ငံအကြီးအကဲပြောင်းလဲမှုတွေဖြစ်ပေါ်နေတဲ့ကာလမှာမိုးကုတ်မြေဟာအရင်ကထက်ပိုမိုဖွံ့ဖြိုးတိုးတက်လာဖို့ဒေသခံတွေကမျှော်လင့်နေကြပါရှင
်။ဒါကတော့မိုးကုတ်2800ပြည့်အစီအစဉ်ကိုမမေခါကတင်ဆက်သွားတာပါရှင်။ကျမတို့ VOA မြန်မာပိုင်းကနေအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မကြာခင်ကြားရောက်တော့မယ့်အတာတကြံကာလအတွက် VOA မြန်မာပိုင်းကနေတေးသချင်းအစီအစဉ်တွေတင်ဆက်ပေးနေတာပါ။ဒီကနေ့မနေ့အတွက်တော့အဆိုတော်ခင်မောင်တိုးရဲ့တကြံလူလင်ကိုနားဆင်ရအောင်ပါရှင်။ပြလာကိုရဲ့တနင်္လာနေ့နေ့ခင်း VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတာပါရှင်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်မှာပါ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက် 6:00 ခွဲပါပြီ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက် 9:00 ထိဆက်လက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်း 9:00 ဝက်အစီအစဉ်အတွက်မအေးတန်နာကျော်တင်ဆက်တဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုအရင်ဆုံးနားဆင်ရအောင်ပါရှင်မင်္ဂလာပါရှင်။ VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်နော်။နောက်ပိုင်းမှာတော့မြန်မာတစ်ချစ်သောရရှင်တွေအတွက်လည်းမြစ်တာတိလက်ဆောင်ပြင်းနဲ့မြန်မာတစ်ချင်းလေးတစ်ပုဒ်နဲ့ဖြောပြပေးမှာဖြစ်ပါလိမ့်ရှင်။အခုအရင်ဦးဆုံးတော့ VOE Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ပေးတဲ့ Radio Show တွေနောက်ပြီးတော့ရုပ်မြင်သံကြားတင်ဆက်မှုတွေကိုနားဆင်အားပေးပြီးတော့မှတ်ချက်တူလေးတွေရေးလာကြတဲ့သောရရှင်ရဲ့မှတ်ချက်တူလေးတွေကိုပြောပြပေးကြပါမယ်။ချစ်ချွန်ဆန်ဆိုတဲ့သောရရှင်ကဖုန်ကြီးကျောင်းသားဘဝတွေကနားထောင်ခဲ့တာအခုထိပါတယ်။ကျွန်တော်အသက က35နှစ်ဝန်းကျင်ရှိပါပြီ။ VOE ကိုအမြဲတမ်းအားပေးထောက်ခံနေပါတယ်ဆိုပြီးရေးလာပါတယ်။ချွချွန်မောင်ဆိုတဲ့သောရရှင်ကတော့မင်္ဂလာပါ VOE ။ VOE မိသားစုတွေနေ့တင်မှာအရာအားလုံးအဆင်ပြေပါစေလို့ဆုတောင်းပေးပါတယ်တဲ့။အထူးကျေးဇူးတင်ပါတယ်နော်။ထွန်းထွန်းဆိုတဲ့တော်ရရှင်ကလည်း VOY ဝိုင်းတော်သူဝိုင်းတော်သားတွေဘေးရန်ကင်းကွာကိုစိတ်နှစ်ပါးစမ်းမချမ်းသာကြပါစေလို့ဆုတောင်းလာကြပါတယ်။အခုလိုမျိုးကျေးဇူးတင်စကားလေးတွေနောက်ပြီးတော့မေတ္တာစုမွန်တော်တော်လေးတွေရေးလာပေးတဲ့အတွက်အထူးကိုကျေးဇူးတင်ရပါတယ်။အမောဖန်နေလည်းပြေးရပါတယ်နော်။တော်ရရှင်ဖေကျော်ကတော့အမှန်တရားသတင်းတွေနဲ့မြန်မာပြည်အကျိုးရှေးရှုပေးရင်တော့ဗန်မလိုက်တဲ့သတင်းဌာန VOY Voice of America ကိုနားဆင်ပါမယ်။ကြိုဆိုပါတယ်တဲ့။အားပေးကြတဲ့တော်ရရှင်အားလုံးကိုကျေးဇူးတင်ပါတယ်။မြန်မာနိုင်ငံကနေပြောရန်ကုန်က VOA မြန်မာစာရိုက်တက်တာအမှတ်855ကိုစာထည့်လာတဲ့သောရရှင်ရဲ့အစာတွေကိုလည်းလက်ခံရရှိတာပါဒီထက်ကသောရရှင်တယောက်ကနာမည်တော့ရေးမထားပါဘူးကျမ်းမာချမ်းသာပါစေဆိုပြီးတော့ VOA ကိုစာမေးရတာကြားလို့ပါဆိုတော့စာရေးပြီးတော့ခုလိုမျိုးကျေးဇူးတင်စကားပြောလာပါတယ်အထူးကျေးဇူးတင်ပါတယ်နော
် VOA မြန်မာပိုင်းစီစဉ်လူကြီးများနဲ့အမကြီး VOA ဝိုင်းတော်သူဝိုင်းတော်သားများနှစ်တခုချိန်ကမှအားလုံးကျမ်းမာချမ်းသာပြီးလူရင်းစံနာတစ်လုံးတဝါနဲ့ပြည့်ပါစေလို့ဆုတောင်းရင်းနဲ့ကျွန်တော်စာရေးလိုက်ပါတယ်ခင်ဗျာကျောင်းမှာတော့စာမေးတာကြားလို့ VOA ဝိုင်းတော်သူဝိုင်းတော်သားများအထူးသတိရပြီး VOA မြန်မာပိုင်းစီစဉ်အားလုံးကိုလည်းကြိုင်းနှစ်သက်သလိုအမြဲတမ်းနားထောင်အားပေးလျက်ပါကျွန်တော်အကြိုင်းနှစ်သက်ဆုံးကတော့သိပ္ပံနဲ့နည်းပညာအစီအစဉ်မှာတခြားအစီအစဉ်တွေလည်းအလွန်ကောင်းမွန်ပြီးသတင်းတူများလည်းကြားသိနားထောင်ရသဖြင့်ဂုဏ်ယူမိပါကြောင်းပါခင်ဗျာ VOA ဝိုင်းတော်သူဝိုင်းတော်သားများအားလုံးနှစ်သက်ကူအချိန်ကာလကျန်းမာချမ်းသာပါစေလို့ဆုတောင်းမေတ္တာပို့သလိုက်ရပါသည်ခင်ဗျာ
ဟုတ်ကဲ့ပါဒါကတော့မြန်မာနိုင်ငံကစားလိုက်ကနေပြောမြန်မာနိုင်ငံမှာရှိတဲ့ VOE စားလိုက်တတာအမှတ်ကိုစားထည့်လာတဲ့သောရရှင်ရဲ့ကျေးဇူးတင်စားလေးပါအခုလိုမျိုးတကူးတကစားပိုးကကုံနောက်ပြီးတော့အချိန်ကုန်ခံပြီးတော့စားရေးလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်အခုလိုစားပိုးကကုံအချိန်ကုန်ခံပြီးတော့စားရေးပေမဲ့လည်းစားရည်ပြန်ကြားတယ်မကြားရလို့အလွန်မင်းစိတ်ပူရပါတယ်အမတန်လဲစိတ်ပြည့်ရပါတယ်ဆိုပြီးရေးလာတဲ့သောရရှင်ကတော့ကျမတို့ VOE ကိုအမြဲတမ်းစားရင်းနေကြကေတုမတီကတပင်တိုင်းမင်းသားကြီးကိုကြီးမျိုးတန်ဖြစ်ပါတယ်ကိုကြီးမျိုးတန်ရေးလာတာကတော့
2019စတေမာလာ26ရက်နေ့ကစားရစောင်း900ကျပ်2019အော်တိုဘာလာ10ရက်နေ့ကစားရစောင်း900ကျပ်2018ဇန်နဝါရီလ2ရက်နေ့ကဝါရှင်တန်ဒိုင်ရိုက်စားရစောင်း1000ကျပ်အကုန်ခံပြီးပို့ပေမဲ့လုံးဝမရောက်ပါဘူးဗျာအလုံးမရှိအကင်မရှိဘီယာဘူးရေတံဘူးကောက်ပြီးတော့မစားရမတော့ရဲ့စားရီထည့်နေပေမဲ့လုံးဝပြန်ကြားတယ်မကြားလို့မြမစားရိုက်ကိုစိတ်တူဒေါသထွက်နေပါလေရောက်ရသားနဲ့မပြန်ကြားရင်တော့ VOE ကိုရော်ကြီးသုံးစတောင်းခံခြင်းပါလေမရောက်လို့မပြန်ကြားရင်တော့မြန်မာနိုင်ငံခြားစာဘုတ်ဌာနကိုတိုက်မယ်ဗျာရန်ကုန်စာရိုက်ကိုထဲတဲ့စာကိုအမေရိကန်တန်ယုံကစာရီသွားယူတာလားမြန်မာဝန်ထမ်းကသွားပို့တာလားတဲတဲကွဲကွဲမသိရလို့မတိုင်ပြစ်သေးတာပါကျွန်တော် VOE ကိုနားထောင်လာတာ35နှစ်ကျော်ပါပြီအခုအသက်68နှစ်ထဲရောက်နေပါပြီအခုတည်းကဒီနေ့ကို3ချိန်နားထောင်ပါတယ် VOE ကိုတစ်ခါတည်းနားထောင်တဲ့သူကတော့ VOA ကိုဆက်ရေးတိုင်းထွားမယ်အဲ့ဒီလူတွေကနိုင်ငံရေးကိုဘာမှနားမလည်တဲ့လူတွေမို့နားလည်ပေးလိုက်ပါရရာတိုင်းမှာစန့်ကျင်မဲ့သဘောထားရှိတယ်ဆိုတာနားလည်ထားရင်ဖြေသားပါတယ် VOA ကသတင်းတိကျမှန်ကန်တဲ့ဗစ်မလိုက်ဘူးသတင်းအတည်ပြုချက်ရမှထုတ်ပြန်တယ်ဆိုတာကိုလည်းတချို့ကနားမလည်ကြပါဘူးဗျာကျွန်တော် VOA တိုင်းဆွေးနွေးခန်းတွေသူယုံကြည်ရာတွေကိုဆွေးနွေးပြောဆိုခြင်းပေမဲ့လက်ကင်ဖုံမရှိပါဘူးအီးမေးလ်လည်းမသုံးနိုင်ပါဘူးတချို့ခေါင်းစဉ်လေးတွေကကျွန်တော်တို့လိုတာမန်စီးရင်သားတွေဆွေးနွေးလို့ရတဲ့ခေါင်းစဉ်လေးတွေပါနောက်ပိုင်းနောက်ကျရင်လည်းဖတ်ပေးပါစာနဲ့ဆွေးနွေးပါမယ်စာမရလို့စိတ်တူနေတာပါဗျာ။ gain ဆီယာမဒေါ်ဤသနာကျော်ကြီးပြောစရာကြီးရေးစရာကြီးကတော့အများကြီးရှိပါလေ။ဒီစာလဲရောက်မှရောက်ပါမလားလို့စိုးရိမ်နေမိပါလေ။2018ပြည်ကလေးလဲရောက်လာပါလေ။ကျေးဇူးထူးတင်ပါတယ်။ဝိုင်းတော်သားအားလုံးမြမနှစ်သစ်မှာကိုစိတ်နှဖျားကျမ်းမာကြပါစေဗျာ
။ကိုကြီးမြတ်တန်ရေးဒီစာတော့ကျမလက်ခံရရှိလို့စာပြန်ပေးလိုက်တာကြားမယ်ထင်ပါတယ်နော်။မနစ်ကလည်းတေးတောင်းစာတွေရရှိပါတယ်ကျမပြန်ကြားပေးပါတယ်။မကြားလိုက်တာလားမသိ။မစားရမတော့ရဲ့ဒီပတ်စံတွေစုပြီးတော့စားထက်နေရဆိုလို့လည်းအထုကိုစိတ်မကောင်းဖြစ်ရပါတယ်နော်။ကျမကလည်းစားရရင်ရချင်းပြန်ကြားပေးပါလေလို့ပဲပြန်ပြီးပြောချင်ပါတယ်ရှင်။အခုတော့ကိုကြီးမျိုးတန်းရဲ့အစာရှိရှိလေးလည်းကျမအစအဆုံးဖော်ပြလိုက်ပါတယ်နော်။နေ့ရှိလာများအခုလို VOE ကိုနားဆင်အားပေးလာတာအထုကျေးဇူးတင်ပါတယ်။ရုံးမြင့်တန်းကြအစီအစဉ်ကိုလည်းအဆင်ပြေကြည့်ရှုအားပေးပါအောင်လို့ပဲဖိတ်ခေါ်ချင်ပါတယ်နော်။ဖီယိုရဲ့တော်ရရှင်နေအနေနဲ့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးတော့ရေးပို့လာကြတာတွေလည်းဖီယိုကလက်ခံရရှိပါတယ်။အဲ့ဒီထဲကတော်ရရှင်တယောက်တခြားတော်ရရှင်တွေကိုသိစေချင်လို့သူရေးလာတဲ့စာပါကျမတို့ VOE ကနေပြီးတော့တလောတော့ကပဲမြန်မာနိုင်ငံအမေရိကန်ပြည်ထောင်စုမှာနိုင်ငံသားလျှောက်ထားသူမြန်မာဒုက္ခသည်တချို့အမေရိကန်လူဝင်မှုကြီးကြပ်ရေးကပြန်ပြီးတော့စီစဉ်နေတယ်ဆိုတဲ့သတင်းကိုထုတ်လွှင့်ပေးလိုက်ပါတယ်။အဲ့ဒီသတင်းကို VOE ကနားဆင်ပြီးတော့အဲ့ဒီသတင်းနဲ့ပတ်သက်လို့ပြန်ပြီးတော့ရေးလာတဲ့တော်ရရှင်တယောက်ကမိုးဆက်ဖြစ်ပါတယ်။သူကအဲ့လိုမျိုးကြုံတွေ့နေရတဲ့သူတွေအတွက်အကူအညီဒီနေရာမှာရနိုင်ပါတယ်ဆိုပြီးတော့သတင်းပေးလာတာ
ပါ။ခေါ်စာရီအကြောင်းကိုအများသိအောင် BAIC interview လုပ်ပြီးတော့တင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတော့လာဝကကကနေ interview ကိုခေါ်စာရတဲ့သူတွေအတွက်ခေါ်စာရဲ့ဘာသာပြန်အကြံရှင်းလင်းတွေအကြံပေးထားတာတွေရှင်တွေကကူညီပေးနိုင်ဖို့တွေ့ဆုံပွဲစတဲ့သတင်းအသစ်တွေကို Refugee ကူညီရေးယုံအများကြီးနဲ့အဆက်အသွယ်လှုပ်ထားပြီးတော့ News Collection Burmese Facebook စာမျက်နှာမှာတင်ပေးနေပါတယ်
။ဟုတ်ကဲ့အရင်ဆုံးကိုမိုးဆက်ကိုကျေးဇူးတင်ပါတယ်လို့ဒီဖြစ်ရမျိုးနဲ့ရင်ဆိုင်နေရတဲ့ VOA သောရရှင်ရဲ့ကိုစားကျေးဇူးတင်စကားပြောချင်ပါတယ်နော်။သူပြောသလိုအမေရိကန်ပြည်ထောင်စုမှာနိုင်ငံသားလျှောက်ထားနေတဲ့တချို့ပြန်စီစစ်တာနဲ့ကြုံတွေ့နေရတယ်ဆိုလို့ဒီကိစ္စနဲ့ပတ်သက်ရင်တော့သူပြောထားတဲ့ Facebook စာမျက်နှာပေါ်က News Collection Burmese ဆိုတဲ့စာမျက်နှာမှာလာပြီးတော့ဒီအဲ့ကိစ္စနဲ့ဆိုင်တဲ့အကြောင်းအရာတွေကိုဖတ်ရှုလို့ရတယ်လို့သူတို့အဲ့လိုကိစ္စမျိုးတွေကိုလိုက်ပြီးအခုညင်ပေးတဲ့လူတွေနဲ့လည်းဆက်သွယ်လို့ရပါတယ်ဆိုပြီးတော့ရေးထားတာပါ။ဒီမှာအဲ့စာမျက်နှာကိုလည်းတွားကြည့်မိပါတယ်။အဲ့စာမျက်နှာပေါ်မှာလည်းသူပြောထားတယ်လို့ပဲဒီအကြောင်းအရာနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ထားတဲ့အတွက်ကြောင့်မလို့ဒီလိုအခြေအနေမျိုးနဲ့ရင်ဆိုင်နေရတဲ့ဒေါ်ရရှင်နေအနေနဲ့အကူအညီတစ်ဖက်တစ်လမ်းကရနိုင်ပါတယ်နော်အဲ့ဆာမျက်နှာကိုတွားကြည့်ကြည့်ပါလို့ကျွန်မကိုမိုးဆက်ပြောထားတာလေးကိုပြန်ပြီးတော့သတင်းပါချင်ပါတယ်နေပြည်တော်ကဒေါ်ရရှင်တယောက်ရင်ဖွင့်လာတာကတော့သူတို့ရက်ွက်ကကျမ်းမာရေးအခြေအနေကိုစိုးရိမ်လို့ပါဆိုပြီးတော့အခုလိုစာရေးလာပါတယ်နာမည်တော့ရေးမထားပါဘူးရှင
်နေပြည်တော်တကုန်းမြို့နယ်ကံကြီးမွေးမြူရေးဆောင်တက်မှာရှိတဲ့ CP အသားတို့ချက်ချံတွေမှာစီးကန်းနဲ့အညီမွေးမြူတာမျိုးမလုပ်လို့ရင်တွေပေါက်ဖွားမှုနှုတ်မြင့်ပြီးတော့ပဝန်းကျင်နေအိမ်တွေကလူတွေအတွက်ကျန်းမာရေးအခြေအနေမသင့်တော်ပါဘူး။တာဝန်ရှိပုဂ္ဂိုလ်တွေသိဖို့ VOA ကနေတဆင့်အကြောင်းကြားပါရယ်ဗျာ
။သောရရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်။နောက်ပိုင်းမှာတော့ VOA တိချစ်သောရရှင်တွေကိုမြန်မာတချင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖျော်ဖြေသွားဖို့ရှိပါတယ်နော်။ Tomorrow VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bamiset@news.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုတော့မွေးနေ့ဒေတောင်းလာသူတွေအတွက်မေတ္တာဒေလက်ဆောင်ခြင်းနဲ့မြန်မာသချင်းတွေကိုလည်းဖြော်ပြပေးကြပါတယ်ရှင်အေဗီလာမွေးနေ့အတွက်မေတ္တာဒေလက်ဆောင်တောင်းထားကြရတဲ့အထက်မှာတော့အေဗီလာတင်ရနေမွေးနေ့ကြာရောက်တဲ့မမဆန္ဒအတွက်အမတ်တရားတရရနေတဲ့ဝါရှင်တန်ဒီစီကတငယ်ချင်းဖြစ်သူကသူ့အတွက်မွေးနေ့မေတ္တာဒေလက်ဆောင်တခြင်းတောင်းပါတယ်။အေပညီမနှစ်ယောက်ဖြစ်ကြတဲ့ဘီဘီစင်နဲ့ကေကေတို့အတွက်ကိုကိုညာနဲ့ဘီဘီကမွေးနေ့မေတ္တာဒေလက်ဆောင်ပါပါတယ်။အေဗီလာ6ရက်နေ့မွေးနေ့ရှင်လေးလေးဝန်းနိုင်နဲ့9ရက်နေ့မွေးနေ့ရှင်လေးလေးမျိုးဝေတို့ကိုကျမ်းမာစိတ်ချမ်းသာရှိစေဖို့အတွက်တူတူမတတိုက်ကဆုတောင်းပေးလာပါတယ်။လာမယ့်အေပြီလ7ရက်နေ့မှာမွေးနေ့ကြာရောက်မယ်တိတ်ချရတဲ့ညမအဆုံဆုံးခေါ်မအေးပြေဆုံးအတွက်မွေးနေ့ဆူတောင်းပေးခြင်းပါတယ်လို့ဒုမမကအစာရေးလာပါတယ်မိသားစုတော်ဝင်ခြေပြွန်ပြီးတော့မိဘတွေကိုရင်းအုပ်မကွာစောင့်ရှောက်ပေးတဲ့ချစ်လာစွာသောတဦးရီတော်ညမလေးအေပြီလ7ရက်နေ့မွေးနေ့မှာဒီမွေးနေ့ပေါင်းများစွာတက်ရှိကျမ်းမှာစိတ်ချမ်းသာစွာနဲ့မိသားစုကိုစောင့်ရှောက်နိုင်ပါစေကြောင်းအမေရိကန်ပြည်အောင်စုရောက်မမကြီးခင်ခင်အလဲမဲခွေကဆူတောင်းပေးပါတယ်မွေးနေ့အမှတ်တရတခြင်းလေးတောင်းကျင်ပါတယ်ဆိုပြီးတော့ထွင်တင်တည်ဆူထားတဲ့အမေအိမ်ဆိုတဲ့တခြင်းလေးဖွင့်ပြပေးပါလို့ရေးလာပါတယ်ဟုတ်ကဲ့ပါဒီတော့ဒီသောရရှင်တောင်းဆူထားတဲ့တခြင်းလေးနဲ့ပဲအေပြီလမွေးနေ့ရှင်နေအားလုံးရောနောက်ပြီးတော့ VO ရဲ့တိတ်ချေသောရရှင်နေအားလုံးတွေရောနောက်ပြီးတော့အခုဆိုရင်လည်းမကြခင်မှာကြားရောက်မဲ့တကြံ2-9ချိန်ခါအတွဲထိုင်းနိုင်ငံကနေပြီးတော့ရတဲ့ရဲကလေးတွင်စူးစားပန်းစားအိမ်ပြန်နေကြတဲ့မြန်မာရွှေပြောင်းလုပ်သားတွေအားလုံးအတွက်ကော VOE ကမေတ္တာဒေလက်ဆောင်ဒီသချင်းလေးနဲ့ဖြော်ပြပေးကြပါရနော်အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်ရှင်ထွင်တင်တည်ဆူထားတဲ့အမေအိမ်ဆိုတဲ့သချင်းလေးကိုနားဆင်ခံစားကြည့်ပါဦးလောကရဲ့လမ်းများပေါ်ရှောင်သွားရင်မောပန်းနေလုံသားကလွန်ဆလုတန်တာမီတင်တည်ဆိုထားတဲ့အမေအိမ်ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့VOA ရဲ့အင်တာနက်အစားမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ ကျွန်တော်ရဲ့ website လိပ်စာက bambi.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တို့ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
။အားလုံးတဲ့ YouTube လူလူနဲ့နေရာတော့မေ့အင်းလေး။တိလဲရတဲ့အချိန်ကျတော့ကျွန်တော်က
အခုလို VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်ကျမတို့ဝိုင်းတော်သူဝိုင်းတော်သားအားလုံးကလည်းကျေးဇူးအထူးတင်ပါတယ်ရှင်။အခုဆက်လက်ပြီးတော့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာပါ။ဒုတိယမျိုးဆက်လက်ထဲ NLD ပါတီပိုးပြီးအားကောင်းလာမှာလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်ရှင
်။ပြီးခဲ့တဲ့ရက်သတ္တပတ်အတွင်းထူးခြားဖြစ်စဉ်သတင်းတွေထဲမှာသမရအပြောင်းလဲလုပ်တဲ့သတင်းဤသူမြန်မာနိုင်ငံရဲ့အတွက်အတော့ကိုအရေးပါတဲ့ထူးခြားတဲ့သတင်းတစ်ခုလည်းထွက်ပေါ်ခဲ့ပါတယ်။အဲဒါကတော့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအတွင်းရာထူးတာဝန်အပြောင်းလဲလုပ်တဲ့သတင်းတွေပါ။အဲ့ဒီထဲမှာလက်ရှိသမရတာဝန်ထမ်းဆောင်နေပြီဖြစ်တဲ့ဦးဝင်းမြင့်ကိုဒုက္ခထတတာဝန်ပေးအပ်တာလည်းပါပါတယ်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတော်တိုင်ပင်ခံဒေါ်ဝန်ဆန်းစုကြည်ကတော့သူ့ရဲ့အစိုးရသက်တမ်းနှစ်နှစ်ပြည့်တိုင်းပြည်ကိုပြောတဲ့မိခွန်းမှာအလေးနဲ့ထည့်သွင်းပြောသွားတာတွေ့ကြရပါတယ်။သူပြောစကားအရ NLD ပါတီဟာခေါင်းဆောင်မှုတာဝန်ကိုဦးဝင်းမြင့်တို့လိုဒုတိယမျိုးဆက်လက်ကိုလွှဲအပ်ပေးခဲ့ပြီးဆိုတာပါပဲ။လက်သလော NLD ပါတီအတွင်းဘာတွေအပြောင်းလဲလုပ်ခဲ့သလဲ။ဒီအပြောင်းလဲဟာအရေးကြီးတဲ့အပြောင်းလဲလား။ NLD ရဲ့အနာဂတ်ဘာတွေဆက်ဖြစ်လာနိုင်မလဲဆိုတာကုတဘတ်သုံးသပ်တင်ပြသွားပါမယ်။
NLD ပါတီတွင်အပြောင်းလဲတွေကတော့ဦးဝင်းမြင့်ကိုဒုဥက္ကဋ္ဌ1ဒေါက်တာစောမြင့်မောင်ကိုဒုဥက္ကဋ္ဌ2တာဝန်ပေးအပ်ခဲ့ခြင်းပါအရင်ကဒီရာထူးတာဝန်နေရာမျိုးမရှိခဲ့ဘူးပါဘူးနောက်ထပ်အပြောင်းလဲတစ်ခုကတော့ဝိုင်းရင်ခေါင်းဆောင်ဦးဝင်းထိန်အပါအဝင်ဦးအောင်ကျိုင်ဦးကျော်ခင်းမန်းကျော်နီတို့၄ယောက်ကိုတဘာပတိအဖွဲ့ဝင်ဖြစ်သတ်မှတ်လိုက်ခြင်းပါပဲငကိုကတဘာပတိအဖွဲ့ထဲမှာနာယကသူရဦးတေဦးနဲ့ဦးလာဖေ2ယောက်ရှိနေပြီးသားပါအခု၄ယောက်နဲ့ပါပေါင်းရင်တဘာပတိအဖွဲ့ဝင်စုစုပေါင်း6ယောက်ဖြစ်သွားမယ်သဘောပါ။နောက်တတိယအပြောင်းလဲကတော့ဒေါက်တာစောမြင့်မောင်နဲ့ဒေါက်တာမျိုးညွန့်တို့2ယောက်ကိုပါတီပြောရေးဆိုခွင့်ရှိသူတွေအဖြစ်သတ်မှတ်ပေးလိုက်ခြင်းပါပဲ။အခုလိုအပြောင်းလဲလုပ်လိုက်တဲ့အတွက်အတွေ့အမှုအဖွဲ့ဝင်အရေးအတွက်ရော့သွားပြီးဥညံဝင်းနဲ့ဥဟန်သားမြင့်2ယောက်ပဲကျန်ရစ်ပါတယ်။ဒီအပြောင်းလဲကိုထူးခြားတဲ့အပြောင်းလဲဖြစ်သတ်မှတ်ရတာဟာအရင်က NLD ပါတီမှာဒေါအောင်ဆန်းစုကြည်ပြီးရင်နံပါတ်1နေရာသတ်မှတ်ထားတာမရှိပါဘူး။ဒီအတွက်မြမနိုင်ငံရေးကိုစိတ်ဝင်စားတဲ့ပြည်ရင်းပြည်ပနိုင်ငံရေးသမားတွေနဲ့သတင်းမီဒီယာတွေပညာရှင်တွေကြားမှာဒေါအောင်ဆန်းစုကြည်ပြီးရင်သူ့နေရာမှာဘယ်သူဆက်ခံမလဲဆိုတဲ့မေးခွန်းထုတ်နေခဲ့ကြတာနှစ်ကာလအတော်ကြာပါပြီ။အခုအဲ့ဒီမေးခွန်းရဲ့အဖြစ်ကိုပေးပြီးသားဖြစ်သွားပါပြီ။လက်ရှိနိုင်ငံတော်သမရဦးဝင်းမြင့်ဟာ NLD ပါတီမှလည်းဒေါအောင်ဆန်းစုကြည်ကိုဆက်ခံမဲ့ခေါင်းဆောင်ဖြစ်လာမှာပါ။ဒါရီမကနိုင်ငံရဲ့အထွတ်အထိပ်နိုင်ငံတော်သမရယာရုကိုလည်းရယူထားပြီးမို့ဒေါအောင်ဆန်းစုကြည်အနားယူလိုက်ရင်ဖြစ်စီရုတ်တရက်နာမကျန်းဖြစ်ရင်ဖြစ်စီဦးဝင်းမြင့်ဟာနံပါတ်1ခေါင်းဆောင်အဖြစ်အခိုင်အမာကျန်ရစ်မဲ့သဘောဖြစ်ပါတယ်။ဒါဟာအတော့ကိုထူးခြားတဲ့အနေအထားပါ
။ဘယ်လိုပဲဖြစ်ဖြစ်လက်ရှိဒေါအောင်ဆန်းစုကြည်ရောဦးဝင်းမြင့်ပါနှစ်ယောက်စလုံးအစိုးရရန်ရာတွေရောက်နေတဲ့အတွက်ပါတီအရေးကိစ္စတွေမှာဝင်ပါလို့တော့မရပါဘူး။ပြီးခဲ့တဲ့2016ခုနှစ်ဒေါ်ဆန်းစုကြည်အစိုးရအဖွဲ့ခေါင်းဆောင်အဖြစ်တာဝန်ယူရတော့ပါတီကိုဦးဝင်းထိန်ပါဝင်အတွင်းမှုအဖွဲ့ဝင်9ယောက်လက်ထဲထည့်ထားခဲ့ပါတယ်။အခုဒီချိန်ဖွဲ့စည်းပုံပြောင်းလိုက်ပြီးမို့ပါတီအရေးကိစ္စလို့ဆိုရင်မန္တလေးတိုင်းဝန်ကြီးချုပ်လည်းဖြစ်ပါတီဒုက္ခနှစ်လည်းဖြစ်တဲ့ဒေါက်တာဇော်မြင့်မောင်ဟာအဓိကခေါင်းဆောင်နေရာရောက်သွားပါပြီ။အရင်အတွင်းမှုအဖွဲ့ဝင်9ယောက်စနစ်တုန်းကလို့သူ့လိုလိုငါလိုလိုပြဿနာတက်စရာသိရှိတော့မှမဟုတ်ဘူးလို့မန်းဆာရပါတယ်။နောက်ပြဿနာတစ်ခုကအငင်းပွားစရာခေါင်းဆောင်တယောက်ဖြစ်တဲ့အတွင်းရေးမှူးအဖွဲ့ဝင်ဦးဝင်းထိန်ရဲ့နေရာပါ။အခုတဘာပတိအဖွဲ့ဝင်ဖြစ်သွားပြီဖြစ်တဲ့အတွက်အခြားအသက်ကြီးရင်ဝါရင်တဲ့ခေါင်းဆောင်ပိုင်းနဲ့အတူဒုတိယမျိုးဆက်တွေဥဆောင်တော်မဲ့ပါတီအလုံးမှုဆောင်အဖွဲ့ကိုအကြံဉာဏ်ပေးတာဝိညာဏမျိုးလောက်ပဲလုပ်ကြရပါတော့မယ်။ကိုယ်တိုင်ကိုယ်ကျဆုံးဖြတ်ရမယ့်အနေအထားမျိုးမဟုတ်တော့ပါဘူး။ပါတီအတွက်ပြောရေးဆိုခွင့်ရှိသူတွေကိုလည်းသတ်မှတ်ပြီးဖြစ်တာကြောင့်အခြားဘာပြဿနာမှရှိတော့မှာမဟုတ်ဘူးလို့မန်းဆာရပါတယ်။
ပြောရရင် 1988 ပြည်သူ့ရေးတော်ပုံကြီးကပေါက်ဖွားလာတဲ့ NLD ပါတီဆိုတာဟာဒေါအောင်ဆန်းစုကြည်ရှိရင်သူကဦးဆောင်သူ့ကိုနေအကျေချုပ်ချထားရင်လှုပ်ပေးဖို့တောင်းဆိုရင်ပါတီမပြတ်ယုံထိန်းထားရင်ဒေါအောင်ဆန်းစုကြည်ကိုစောင့်မျှော်နေတတ်တဲ့ပါတီတစ်ခုဖြစ်သားရှိခဲ့ပါတယ်။ဒါကြောင့်လဲဒေါ်စုလွင့်ရင်ပါတီလှုပ်ရှားမှုရှင်သန်နေပြီးဒေါ်စုကိုအကျေချုပ်ချထားလိုက်ရင်တက်ကြီးဝါကြီးပါတီခေါင်းဆောင်ကြီးတွေတပတ်တခါယုံတဲ့အခမ်းအနားတွေမှန်မှန်ကျင်းပဒေါ်စုကိုလှုပ်ပေးရင်မှန်မှန်တောင်းဆိုတာလောက်အပြင်အခြားဘာမှတက်တက်ကြွကြွမလုပ်တဲ့မလုပ်နိုင်တဲ့ပါတီလို့တောင်ပြောနိုင်ပါတယ်။
အချိန်အတော်များများမှာပါတီခေါင်းဆောင်တွေကိုယ့်ဘာသာကိုဥဆောင်လှုပ်ရှားနေတာထက်ဒေါ်စုစီတွားတွေ့သူတွေတည်ဆောင်လာတဲ့ညွှန်ကြားချက်တွေအတိုင်းလှုပ်ရှားခဲ့တာလဲနှစ်ပေါင်းများစွာပါပဲ။ပုံပြလင်းလင်းပြောရရင်ဒေါ်စုမရှိရင်ကောင်းကောင်းမရှင်သန်နိုင်တဲ့ပါတီအမျိုးအစားပါ။နမူနာအားဖြင့်ဒေါ်အောင်ဆန်းစုကြည်နေအိမ်အကျယ်ချုပ်ကနေမလွတ်မြောက်သေးခင်ပါတီကိုအပြည့်အဝဥဆောင်မှုမပေးနိုင်သေးတဲ့အချိန်2010ပြည့်ရွေးကောက်ပွဲအကြိုနဲ့ရွေးကောက်ပွဲကာလကိုကြည်ရင်သိနိုင်ပါတယ်။အဲ့ဒီကာလကရွေးကောက်ပွဲဝင်မဝင်ပါတီတွင်းသဘောထားကွဲလွဲမှုတွေဖြစ်ခဲ့ပြီးဝိုင်းရင်ပါတီခေါင်းဆောင်တချို့ပါတီကနေစွန့်ခွာပါတီခွဲထောင်သွားတဲ့အခြေအနေထိရောက်သွားခဲ့ပါတယ်။အလားတူ2015ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရပြီး2016ဒေါ်အောင်ဆန်းစုကြည်အစိုးရအဖွဲ့ကိုခေါင်းဆောင်နေချိန်ပါတီကိစ္စဥဆောင်မှုမပေးနိုင်ချိန်အတူရင်းမှုအဖွဲ့ဝင်9ယောက်နဲ့ထားရစ်ခဲ့ပါတယ်။ဥဆောင်သူတိတိကျကျမရှိတဲ့ဖွဲ့စည်းပုံအရအဲ့ဒီ9ယောက်အတွင်းသဘောထားကွဲကြပြီးပြဿနာအမျိုးမျိုးတက်ခဲ့တာလဲအားလုံးသိကြပြီးဖြစ်တဲ့အတိုင်းပါပဲ။NLD ပါတီရဲ့ဆုံးဖြတ်ချက်ဟာနေပြည်တော်ဘက်ကဆုံးဖြတ်သလားရန်ကုန်ရုံးချုပ်ကဆုံးဖြတ်သလားမကွဲမပြားဖြစ်ခဲ့ကြသလိုနေပြည်တော်ဘက်ကဆုံးဖြတ်တာကိုရန်ကုန်ဘက်ကမသိရန်ကုန်ဘက်ကလှုပ်ရှားမှုနေပြည်တော်နဲ့မဆိုင်သလိုတောင်ဖြစ်နေကြတာပါ
ဘယ်လိုပဲဖြစ်ဖြစ်အခုဆိုတိကျတဲ့ဆက်ခံမဲ့သူတိကျတဲ့ဖွဲ့စည်းပုံရှိနေပြီမို့လက်ရှိ NLD ကိုခေါင်းဆောင်တော့မဲ့သူတွေအနေနဲ့ပါတီရဲ့ရေရှည်နဲ့ရေတို့လောက်ရမဲ့ policy အစ်စ်တွေချမှတ်ဖို့လိုနေပါပြီဒီနေရာမှာပါတီရဲ့ထိတ်ဆုံးခေါင်းဆောင်နှစ်ယောက်အစိုးရအဖွဲ့ထဲရောက်နေတာမို့ပါတီအနေနဲ့အရာရာကိုခေါင်းဆောင်မှုပေးရမယ်ဆိုတဲ့မူကိုတော့ကျင့်သုံးနိုင်မှာမဟုတ်ပါဘူးဒီအတွက်ဘယ်ကိစ္စတွေဆိုအစိုးရအဖွဲ့ထဲကခေါင်းဆောင်တွေကဆုံးဖြတ်လိမ့်မယ်ဘယ်ကိစ္စတွေဆိုရင်တော့ပါတီကဥဆောင်မှုနေရာရယူလုပ်ကင်ရမယ်ဆိုတဲ့မူရှိထားဖို့လိုပါတယ်တခုခုဆိုရင်ဒေါ်ဆန်းစုကြည်ကဆုံးဖြတ်ပေးမယ်ဆိုတာမျိုးဟာလက်တွေ့မကျတော့သလိုပါတီအတွက်အစိုးရအဖွဲ့အတွက်တိုင်းပြည်အတွက်အန္တရာယ်လည်းများတဲ့အပြစ်မှုမျိုးပါဒီအတွက် NLD လက်ရှိခေါင်းဆောင်ဒုတိယမျိုးဆက်တွေအနေနဲ့ပါတီရဲ့လုပ်ငန်းဆောင်တာတွေပါတီတည်ဆောက်ရေးဆိုင်ရာကိစ္စတွေကိုပြန်လည်ဆန်းစစ်ပြီးစနစ်တကျကင်တွယ်ဆောင်ရွက်သင့်ပြီးဖြစ်ပါကြောင်းတင်ပြလိုက်ရပါတယ
်။ဦးစီတူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်ပါရှင်။အခုတော့အင်္ဂါနေ့ညဒိုင်းရိုက်လေလံအစီအစဉ်မှာဘာတွေများဆွေးနွေးမလဲဆိုတာတာဝန်ယူတင်ဆက်မဲ့ကိုသားညုံကပြောပြမှာပါ။
ရရှိနေပြဒီမနက်ကမှ Facebook လူမှုကွန်ရက်ကိုအသုံးပြုပြီးတော့ဘာသာရေးလူမျိုးရေးပြည်ပခဖြစ်လာအောင်လှုံ့ဆော်တာတွေအမုန်းပွားလှုံ့ဆော်မှုတွေရှိနေတယ်လို့ပြီးခဲ့တဲ့ကုလသမဂ္ဂလူခွင့်ကောင်စီမှဆွေးနွေးခဲ့တဲ့နောက်အရက်ဖက်လူအဖွဲ့တွေရော Facebook ကိုယ်တိုင်ကပါဒီကိစ္စကိုပို့ပြီးတော့အလေးနက်ထားပြောဆိုလာပါတယ်တစ်ဖက်မှာတော့ဒီအခြေအနေကိုကန်တွယ်လို့လွတ်လပ်စွာပြောဆိုခွင့်ကိုထိခိုက်သွားမလားစိုးရိမ်ချက်ကလည်းရှိပြန်ပါတယ်ဒါကြောင့်မလို့ Facebook ကိုတုံးပြီးတော့အမုန်းပွားလှုံ့ဆော်ရေးသားမှုတွေလုပ်နေတဲ့ကိစ္စကိုလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံတွေကိုစာနဲ့ဖြစ်စီအတန်းဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822994ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ။
ဒါကတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာပါရှင်။အခုတော့ထူးခြားစံပြသတင်းများအစီအစဉ်ကိုမတ်ဤတန့်စင်နဲ့အတူကိုငင်းချန်ကတင်ဆက်ထားပါတယ
်။ဖင်လန်နိုင်ငံကအကြောင်းတွေမှာဆက်ရုပ်ဆရာတွေနဲ့စတင်စမ်းသပ်တင်ကြားနေကြပါတယ်။တင်ကြားရေးပိုကောင်းလာစေဖို့အခုလိုစမ်းသပ်တာလည်းဖြစ်ပါတယ်။ Alias ဆိုတဲ့ဘာသာစကားသင်ပေးတဲ့ဆက်ရုပ်နဲ့တင်ချာသင်ပေးတဲ့Overbot ဆက်ရုပ်နှစ်ခုကိုအသုံးချစမ်းသပ်နေတာလည်းဖြစ်ပါတယ်။ Elias ဟာဘာသာစကား23မျိုးကိုနားလည်ပြောဆိုနိုင်ပြီးတော့ကျောင်းသားတွေကထပ်ခါထပ်ခါမေးရင်လည်းစိတ်မရှိဖြစ်တာမျိုးမရှိပါဘူး။ကျောင်းသားတွေအနေနဲ့လည်းဆက်ရုပ်ကိုမေးရတာဖြစ်တဲ့အတွက်ရှက်စရာလည်းမလိုသလိုဆက်ရုပ်ဟာကိုရီးယားနာမည်ကြီးသချင်းတစ်ပုဒ်ဖြစ်တဲ့ Gangnam Style သချင်းတွေကလိုပုံစံမျိုးနဲ့လည်းကနိုင်ပါတယ်။လူတူဆက်ရုပ်ဟာဘာသာစကားသင်ကြားမှုအထောက်အကူအစီအစဉ်တွေပါဝင်ပြီးတော့ကျောင်းသားတွေစိတ်ဝင်စားသင်ယူခြင်းလာအောင်ဆွဲဆောင်ပါပါကလေးတွေကိုအင်္ဂလိပ်လိုနဲ့ Finnish ဘာသာစကားနဲ့ဆက်သွယ်ပြောဆိုမှာဖြစ်ပြီးတော့ကျောင်းသားတယောက်ချင်းစီရဲ့ဘာသာစကားအရေးချင်းပေါ်မူတည်ပြီးမိခွန်းနဲ့အဖြေတွေကိုပြောင်းလဲသွားနိုင်ပါတယ်သင်ချာသင်ကြားပေးတဲ့ Overbot ကတော့ဇီးကွက်ကလေးနဲ့တူပြီးအမြင့်ပေ10လက်မလောက်ရှိပါတယ်ဇာတ်ရုပ်တွေဟာဘာသာစကားနဲ့သင်ချာကျွမ်းကျင်မှုတွေရှိနေပေမဲ့လည်းကလေးတွေကိုတော့စီကံလိုက်နိုင်အောင်သ တင် जा ပေးနိုင်စွာမရှိသေးပါဘူးအဲဒါကြောင့်လာမယ့်နှစ်တွေအတွင်းဆရာဆရာမတွေရဲ့နေရာကိုဆဲရုပ်တွေနဲ့အစားထိုးနိုင်ဖို့အများကြီးလိုပါသေးတယ်ခင်ဗျာ
အင်္ဂလန်တောင်ပိုင်းမှာကျင်းပတဲ့ကမ္ဘာဖန်ဂေါ်လီရိုက်ပြိုင်ပွဲမှာကြာမြင့်အသင်းပိုဆွဲသွားပါတယ်The Greyhound အရက်နဲ့စားတောက်ဆိုင်ကရည်ရည်နားတဲ့နေရာမှာကျင်းပခဲ့တဲ့ဒီပွဲဟာဒေသခံတွေရဲ့အဆိုအရဆိုရင်ပြီးခဲ့တဲ့နှစ်ပေါင်း900လောက်ခန့်ကစတင်ခဲ့တာပါအခုလက်ရှိကစားနေတဲ့ပုံစံကတော့1930ပြည့်နှစ်တွေတုန်းကပြန်လည်စမ်းသစ်ခဲ့တာပါ6ပေပက်လေကျဲတဲ့ concrete ပြားပေါ်မှာတဲတွေခင်းထားပြီးတော့အဲ့ဒီတဲပေါ်မှာဖန်ကော်လီပြည့်ရတာပါဖန်ကော်လီပေါင်း49လုံးပါဝင်ပြီးတော့ဆက်ဝိုင်းရဲ့အလေမှာစုထားပါတယ်ကစားသူတွေကအနည်းငယ်ပိုကြီးတဲ့ဖန်ဂေါ်လီနဲ့ပြည့်ရတာဖြစ်ပြီးတော့အပြစ်ခံရတဲ့ဂေါ်လီလေးတွေကိုဆက်ဝိုင်းအပြင်ဘက်ကိုရောက်အောင်ပြည့်ရတာဖြစ်ပါတယ်။အဲ့ဒီအတွက်ဂေါ်လီတစ်လုံးအပြင်ရောက်သွားရင်အမှတ်တမှတ်ရမှာဖြစ်ပြီးတော့စုစုပေါင်း25မှတ်ရတဲ့အသင်းကအနိုင်ရတာဖြစ်ပါတယ်။ကမ္ဘာဖန်ဂေါ်လီပြိုင်ပွဲဟာအကြီးဆုံးပြိုင်ပွဲတစ်ခုဖြစ်ပြီးတော့အမေရိကန်၊ဂျာမနီအသင်းတွေအပါအဝင်ဗြိတိသျှအသင်း၁၀သင်းနဲ့ပါဝင်ရှင်ပြိုင်ခဲ့ပါတယ်။ဘောလုံးပွဲမှာတော့မနစ်တုန်းကချန်ပီယံဂျွန်ဆန်ဂျက်စ်နဲ့ကမ္ဘာချန်ပီယံ၃ချိန်ဖြစ်ဖူးတဲ့ဂျာမနီကဆက်ဆိုနီယာဂလိုးဘစ်နစ်ပါစ်တို့ရှင်ပြိုင်ခဲ့တာဖြစ်ပြီးတော့ဂျာမန်အသင်းကအနိုင်ရသွားတာလည်းဖြစ်ပါရဲ့ရှင
်ရုရှားနိုင်ငံစိန့်ပီတာစဘတ်မြို့မှာတွေ့ဟုရသည့်အစာအေးခဲနေသေးပေမဲ့လည်းရေခဲရေစိန်ပြီးနေပူစာတွေလှုံနေကြပါတယ်ခုလိုအချိန်ရေခဲရေစိန်ပြီးနေပူစာလှုံတာဟာတတိရှိတဲ့လောရဲ့အဖြစ်လူတချို့ကမြင်ကြပေမဲ့လည်းရုရှားတွေအတွက်ကတော့ခေဟောင်းကဒလေးတစ်ခုအဖြစ်ကျင်းသုံးကြတာပါ။စိန့်ပီတာစဘတ်မြို့ဟာရာသီဥတုဆိုးရွားမှုနဲ့နာမည်ကျော်ကြားတာဖြစ်ပြီးအာတိတ်ဆက်ဝိုင်းနာမှာတည်ရှိတာဖြစ်ပါတယ်။ပြင်းထန်တဲ့ဆောင်းရာသီကုန်းလို့နှွေးဦးရာသီကိုရောက်ပြီးဆိုရင်လူတွေဟာနှွေးထွေးတဲ့နေရောင်အောက်မှာပီတာနဲ့ပေါ်ခန့်တန်းနာကတိုင်းနာကိုကတ်ပြီးနေပူစာလှုံကြပါတယ်။နှွေးရာသီတဲကိုတဖြည်းဖြည်းဝင်လာလေးနေစာလှုံတဲ့သူတွေများလာလေးပဲဖြစ်ပါတယ်။1960ပြည့်နှစ်တွေကစတင်ခဲ့တဲ့ဒီဒလေးထုံးစံကိုဝဲလာရော့စ်လိုလဲခေါ်ဝေါ်သုံးနှုတ်ပါတယ်တချို့လူတွေအတွက်ကတော့ရေခဲရေစိန်နာဟာအသားရေလှဖို့ထက်ကျန်းမာရေကောင်းဖို့ဖြစ်ပါတယ်ပီတာနဲ့ပေါ်ခန်ဒတ်ဟာခီးသွွားဧည့်သည်တွေအများကြီးလာရောက်ကြည့်ရှုတဲ့နေရာတစ်ခုဖြစ်ပြီးတော့အဝိအထက်ထက်ဝစ်ထားတဲ့ဧည့်သည်တွေအနေနဲ့ဘာမှမဝစ်ဘဲနေစာလှုံနေတဲ့ရုရှားတွေကိုကြည့်ပြီးအံ့ဩကြပါတယ်ခင်ဗျာ
တနင်္လာနေ့နဲ့နက်ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဒေါက်ခင်မျိုးသက်ကပြောပြမှာပ
ါ Nuclear ဖြစ်သင်းရင်းနဲ့ပတ်သက်ပြီးမြောက်ကိုရီးယားက American ပြည်ထောင်စုနဲ့ဆွေးနွေးလိုတဲ့ဆန္ဒရှိနေတယ်လို့ American အကြီးအကဲအရာရှိ G2 ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်သမ္မတ Trump ကတော့မေလမကုန်ခင်မှာမြောက်ကိုရီးယားခေါင်းဆောင် Kim နဲ့တွေ့ဆုံလိုပါတယ်လို့ပြောခဲ့တာပါ။ဒါပေမဲ့ဘယ်နေရာမှာတွေ့မယ်၊ဘာကိစ္စဆွေးနွေးမယ်ဆိုတာအပါအဝင်ဆွေးနွေးဖက်နဲ့ပတ်သက်တဲ့အသေးစိတ်အချက်လက်တွေကိုတော့အခုထိတည်တည်ချာချာမသိရသေးပါဘူး။ Syria နိုင်ငံမှာဓာတ်ရုပ်အဆိပ်နဲ့ရက်ဆက်စွာတိုက်ခိုက်မှုတစ်ခုအတွက်ရုရှားသမ္မတ Vladimir Putin နဲ့ Iran နိုင်ငံကိုသမ္မတ Donald Trump ကတနင်္လာနေ့မှာပဲအပြစ်တင်ရှုံချပြီးဒီကိစ္စအတွက်ကြီးမားစွာပြန်ပြီးပေးဆက်စေရမယ်လို့အခိုင်အမာပြောကြားလိုက်ပါတယ်။ဒီတိုက်ခိုက်မှုမှာလူ40ထက်မနည်းတေဆုံးခဲ့ရတာပါ။ပြည်တွင်းလုပ်ငန်းတွေကိုပြစ်ပရှင်ပြိုင်မှုကနေအကာအကွယ်ပေးထားတဲ့ဝါဒနဲ့တကယ်ပိတ်ဝါဒတွေကိုကမ္ဘာပြည်ထောင်စုတွေထဲမှာမထည့်သွင်းသင့်ဘူးလို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတရုတ်ခေါင်းဆောင်တွေနဲ့တွေ့ဆုံစဉ်အတွင်းမှာပြောပါတယ်။အတွင်းမှုချုပ်နဲ့အဖွဲ့ဟာတနင်္လာနေ့မှာတရုတ်နိုင်ငံကိုရောက်နေတာဖြစ်ပြီးတရုတ်သမ္မတရှီကျင်ပင်နဲ့ကတရုတ်ဝန်ကြီးချုပ်ဒီကေချန်တို့နဲ့ပါတွေ့ဆုံဆွေးနွေးခဲ့ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲတွေကျင်းပပေးဖို့အတွက်ဂျပန်နိုင်ငံသားရဲ့ဝန်ကြီးကတနင်္လာနေ့မှာကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းနဲ့တွေ့ဆုံခြင်းအတွင်းမှာတိုက်တွန်းလိုက်ပါတယ်။ဒါပေမဲ့နိုင်ငံရေးတိုက်ခန်းတွေကိုကမ္ဘောဒီးယားအစိုးရဖိနှိပ်နေတာနဲ့ပတ်သက်လို့တော့ဘာမှမပြောပါဘူး
။ဒေါက်ခင်မျိုးသက်ပါရှင်။သတင်းအချင်းချုပ်ကိုပြောပြသွားတာပါ။တနင်္လာနေ့နနက်ခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ဦးဆက်မိုးဝေပါရှင်။အင်ဂျင်နီယာကတော့ Greg Benz ဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ကျမတို့ညနေပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.